Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးရန်ပေါင်းကင်ဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ10ရက်ပုံထုမနက်ခင်း VU Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီစီစဉ်ပထမနာရီဘက်ကိုလိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနိုင်ပါတယ်။တနအိစာစီစဉ်တစ်ခုလုံးကိုတော့ဂျိုရုစလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ VU ရဲ့ Facebook နဲ့ YouTube နဲ့စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျထွေးပါရှင်။
ရွှေကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသတင်းသမားတွေကိုသူ့ရဲ့နိုင်ငံသားရဲ့ရာဇဝတ်အရရှိပြောဆိုပါတယ်။ကွယ်လွန်သူသမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်စာပနာအစီအစဉ်ရာသူ့ရဲ့ရုပ်အလောင်းဟာအများပြည်သူကာရောပြုနိုင်ဖို့လွှတ်တော်ဆောက်ဦးကိုရောက်ရှိလာပြီဖြစ်ပါတယ်။တိဘက်ဒေသအင်အားပြင်းငရင်ကြောင့်လူ126ဦးသေဆုံးပြီးရာနဲ့ချီတဲ့အိုးအိမ်တွေနဲ့လမ်းတွေပျက်စီးကုန်ပါတယ်။
ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူမြပရီရေဘူးကျေးရွာမှာလက်ပစ်ဘုံပောက်ကွဲလို့လူလူဦးသေဆုံးတာနောက်ချင်းမြို့သိမ်းတိုက်ပွဲရဲ့နောက်ဆုံးအခြေအနေဆက်သွယ်မေးမြန်းချက်နဲ့အမေရိကန်နိုင်ငံရေးသတင်းဆောင်မတွေကိုတင်ပြပေးသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြေကြီးရောစာဆိုရှယ်မီဒီယာလူကြိုက်များတမနစ်သတင်းများနဲ့ကမ္ဘာတစ်လွှာခီးသွားစစ်စင်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးဖို့ရှိပါတယ်။အခုကတော့ရင်းဆုံးနောက်ဆုံးရသတင်းတွေကိုမသိငီထိုက်ပြောပြပေးပါမယ်ရှင်။
လာမယ့်သတင်းနှစ်ပတ်အတွင်းအမေရိကန်သမ္မတတာဝန်ယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရန့်ကဖလော်ရီဒါကသူ့နေအိမ်မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲကျင်းပပြီးသူ့ရဲ့နိုင်ငံသားရေးမူဝါဒတွေကိုရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဟမတ်စစ်သွေးကြွအဖွဲ့ဖမ်းသွားတဲ့တစားကအလုံးပြန်လွှတ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုထားပြီးဒီလိုမှမဟုတ်ရင်တော့ပြက်ပြက်သားသားပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ကျုံရမယ်လို့6ချိန်တိတိပြောပါတယ်။အရှိလေဖိုင်ရေသူ့ရဲ့ကိုယ်စလဲရဲ့ဆစ်ဆက်ညှိနှိုင်းမှုတွေကိုမထိခိုက်စေလိုကြောင်းဒါပေမဲ့သူသမ္မတတာဝန်ယူချိန်မှာရက်လက်မထွက်လာရင်တော့အရှိအလေပိုင်းဒေသမှာပြင်းပြင်းထန်ထန်ဆောင်ရွက်မှုနဲ့ကျုံ့ကြရမှာဖြစ်ပြီးဒါဟာဟမတ်စ်အတွက်ရောဘသူအတွက်မှမကောင်းဘူးလို့ရွေးကောက်ခံသမ္မတထရန့်ကပြောပါတယ်။ယူကရိန်းရင်းနဲ့ပတ်သက်လို့တော့သူ့အနေနဲ့ရုရှားခေါင်းဆောင်နဲ့တွေ့ဆုံလို့တဲ့သဘောထရန့်ကပြောပါတယ်။ယူကရိန်းနိုင်ငံတွင်ပြည်ပခန့်တွေကိုရှင်းလင်းမယ်လို့အခိုင်အမာကတိပြုပေးမယ်ဘလို့ဆောင်ရွက်မယ်ဆိုတာကိုတော့မပြောပါဘူး။ကနေဒါနဲ့မက္ဆီကိုတို့ပေါ်တွင်းကုန်ကုန်တုတ်ကောက်ဖို့ထပ်ပြီးတော့ချင်းချောက်တယ်လို့ကနေဒါဟာအမေရိကန်ရဲ့ပြည်နယ်တစ်ခုဖြစ်တဲ့ကြောင်းနောက်မက္ဆီကိုပင်လယ်ခွေ့ကိုလည်းအမေရိကန်ပင်လယ်ခွေ့အဖြစ်အမည်ပြောင်းမယ်လို့ထရန့်ကပြောပါတယ်။ဒိန်းမတ်ရဲ့ကိုပိုင်အုပ်ချုပ်ခွင့်ရဂရင်းလန်ကိုအမေရိကန်တို့ဘလို့ရယူမလဲဆိုတာကိုလည်းထရန့်ကမပြောပါဘူး။ဒါပေမဲ့စီးပွားရေးလုံခြုံမှုအတွက်လိုအပ်တယ်လို့အင်ကာနေမှာသူကထပ်လောင်းပြောပါတယ်။ဂရင်းလန်နဲ့ပနားမရေလက်ချအရေးစစ်ရေးဒါမှမဟုတ်စီးပွားရေးအရာအချက်မကိုက်မှုဆိုတာကိုဂရိပြုပြောနိုင်မလားဆိုတဲ့မေးခွန်းကိုတော့သူ့အနေနဲ့အမှမခံနိုင်ဘူးလို့ထရန့်ကပြောဆိုခဲ့ပါတယ်ရှင်။ဣသရစ်စစ်တပ်ကတင်ပိုက်ခံနောက်ဖက်ကံမှဝင်ရောက်စီးနှင်မှုအတွင်းအ ਨੇ ဆုံးစစ်သွေးကြွာ၃ဦးသေဆုံးပြီး18ဦးဖမ်းဆီးခဲ့တဲ့အကြောင်းဣသရစ်စစ်တပ်ကအင်ကာနီမှာပြောပါတယ်။တာမွန်ကျွာမှာစစ်သွေးကြွာတွေကဣသရစ်စစ်တပ်ကိုပစ်ခတ်ခဲ့ပြီးတဲ့နောက်လေကြောင်းတိုက်ခိုက်မှုတွေအတွင်းစစ်သွေးကြွာ၂ဦးသေဆုံးခဲ့တဲ့အကြောင်းဣသရစ်ကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်။ထာလူစာကြေးရွာမှာလည်းဣသရေလစစ်သားတဦးထိခိုက်ဒဏ်ရာရခဲ့ပြီးတိုက်ခိုက်မှုအတွင်းဣသရေလတပ်ဖွဲ့တွေကနောက်ထပ်စစ်သွေးကြွာတဦးကိုတပ်ဖြတ်ခဲ့ပါတယ်။အနောက်ဖက်ကန်ကအယ်ဖွန်တူအနီးမှာခီးတဲ့တင်ကားနဲ့ကားဒဇင်းတို့ကိုတနတ်သမားတွေတိုက်ခိုက်ခဲ့ကြတာမှာ၃ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပြီးတဲ့နောက်တစ်နေ့မှာဣသရေလစစ်တပ်ကဝေရောက်စီးနင်းတာဖြစ်ပါတယ်။2023ခုနှစ်အောက်တိုဘာလအတွင်းဣသရေလတောင်ပိုင်းမှာဟာမတ်စ်တို့တိုက်ခိုက်ခဲ့မှုနောက်ပိုင်းအနောက်ဘက်ကမှလည်းအကြမ်းဖက်မှုတွေတိုးလာနေတာဖြစ်ပါတယ်ရှင်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျီမီကာတာအတွက်နိုင်ငံတော်စာပနာအစီအစဉ်အရသူ့ရဲ့ရုပ်အလောင်းကိုဇာတိဂျော်ဂျီယာပြည်နယ်ကနေမြို့တော်ဝါရှင်တန် DC ကိုသဲယူလာခဲ့ပါပြီ။ကာတာစင်တာမှာအများပြည်သူဂါရဝပြုနိုင်ရေးထားရှိခဲ့တဲ့အမေရိကန်ရဲ့39ရက်မြောက်သမ္မတဂျီမီကာတာရဲ့ရုပ်အလောင်းကိုအင်ကာနစ်မှာဝါရှင်တန်အေရီယာကိုသမ္မတတွေအတွက်တည်ထောင်လေးရဲ့ Special Air Mission 39နဲ့သဲယူလာခဲ့ပြီးသမ္မတဟောင်းကာတာရဲ့မိသားစုဝင်တွေနဲ့အတူမေလန်းပြည်နယ်အန်ဒရူးလေတက်အခြေစိုက်စခန်းကိုရောက်ရှိပါတယ်အဲ့ဒီနောက်မှာတော့အမေရိကန်အလံနဲ့ဖုံးအုပ်ထားတဲ့သမ္မတဟောင်းကာတာရဲ့ကောင်တလာကိုအမေရိကန်ရေတပ်အမှတ်တရအဆောက်အုံ US Navy Memorial ကိုမော်တော်ယာဉ်နဲ့တည်ဆောင်လာပါတယ်။အဲ့ဒီအဆောက်အုံကနေတဆင့်အမေရိကန်လွှတ်တော်အဆောက်အုံစီကိုမြင်းဆွဲရထားနဲ့သူ့ရဲ့ကောင်တလာကိုတည်ဆောင်ပါတယ်။ Kwelun tu tamra hong kata ha su ye. American yeta akademikani boya bi tamra pshilare. Ta ureto American tamra pshipare. American luto kama ma tamra hong kata ye yukla gu tama pshipi. Ingani nangwai ma luto amati karwa piuke cha pide nao. Amyabi tu karwa piunai ma pshipare shi.
View American Tam and FM Yamavada season ago, Manet Chonaigani, Chonaigueti, Lindometer Nasanga, Kilohas Titish Chonga, Lindometer Dozan Kilohas Choutinga, Tonyane, Lindometer Lise, Kilohas Konga, Tonton Yarugani, Biotone Piniore, Manet Kunanai T. Dudia Wangu, Dudume Swine, Digital Line Ugani, Bio Panu Naimari.
View in Yamavai season up, Botuni, Manet Kendrinigo, Sele Timpia Nibarishin. Nipone Tim Nanga now Banga Gomien Titama in Abing Yin Lokam Mujao Tipe Titama Nezon Lu Tia Nasecha Utiso Yane Chide Indri Piesipi Landri Male Piesirine Pianche Nibare Shabu Geze Yiluka Ricardo Inganima Atteshin Chenye Durigo Sele Shabu Nijabare Willan County Titama Now Setuang Yindui Dazinechi Loka Kepi Baymi Nitu Miabia Shini Ome Lule Kaman Tajabare ကမ္ဘာအမြင့်ဆုံးအေဝရက်တောင်ထက်ရဲ့အနောက်တောင်ဘက်85ကီလိုမီတာလောက်မှာဗဟိုပြုပြီးငရင်လှုပ်ခတ်ခဲ့တာဖြစ်ပါတယ်ကျေးရွာတွေအကြီးအကျယ်ပျက်စီးနေပြီးရှာပွေကဲဆယ်ရေလှုပ်သားတွေကတော့အပျက်စီးပုံတွေပေါ်မှာနောက်တချို့ကတော့လှေကားတွေတုံးပြီးအသက်ရှင်ကျင်းရစ်သူတွေကိုရှာပွေနေကြပါတယ်တရုတ်နယ်စပ်ဘက်ချန်တိဘက်ဒေသမှာအနည်းဆုံးလူပေါင်း 180လောက်လှုပ်ခတ်ခဲ့တာကိုလည်းမှတ်တမ်းရရှိထားပါတယ်ရှင်ပါကစ္စတန်နိုင်ငံရဲ့တောင်ထူတက်တဲ့ဒေသမှာလျှက်စင်မီစိုးစိုးရွာရွာကလတ်ချာရှိပြတ်တောက်မှုကိုဆနပြတဲ့အနေနဲ့ထောင်နေချီတဲ့လူတို့ကတရုတ်နဲ့ကုန်းသွေးရေးမှာအရေးပါတဲ့ပါကစ္စတန်ရဲ့ကုန်းသွေးရေးလမ်းကြောင်းကိုအင်ကာနီမှာ900မြောက်နေအဖြစ်ပိတ်ဆို့ထားလိုက်ပါတယ် လူရဲ့ခုနှစ်တောင်းလောက်နေထိုင်တဲ့တာယာလှပတဲ့ဟွန်ဇာမြို့မှာထိုင်တပိတ်ဆန္ဒပြပွဲစီစဉ်သူတွေကတော့သူတို့တောင်းဆိုချက်တွေလက်ရောလာတဲ့အထိဆက်လက်ဆန္ဒပြမယ်လို့ပြောဆိုထားပါတယ်မြို့မှာလျှက်စစ်တပ်အားမလုံလောက်မှုကကာလ၈ကြာဖြစ်လာခဲ့ပြီးပြင်းထန်တဲ့ဆောင်းတွင်းရာသီအတွင်းတရက်ကိုလျှက်စစ်မီ23°C စနပ်ပြသူတွေဖေရှားပေးရေးဒေတာဆရာအနာပိုင်တွေကစနပ်ပြသူတွေနဲ့ညှိနှိုင်းခဲ့ပေမဲ့မအောင်မြင်သေးပါဘူးရှင်Facebook ရဲ့မိခင် Facebook, Instagram, Thread to ma chat let loe chon nai ne a chat let twe po pi lo lo at de post twe ko chuan chin tu ri ne lut lat de a chat let sit sit tu a phwe si twe ka ta win yu me a sa community notes pon sa ha so ye di lu mo kun ye tong swe tu ri a chin chin thauk pya kwe ya si ma phit par de chuan chin tu ri ha le a mya ni tu သူတို့ကိုယ်ပိုင်အမြင်တွေဘက်တွေရှိကြတဲ့အကြောင်းအဲကြောင့်အချက်လက်စစ်စစ်မှုအစီအစဉ်ကတခါတရံစဉ်းစားတီးဖြတ်မှုမျိုးဖြစ်လာတဲ့အကြောင်းမက်တာလုပ်ငန်းကပြောပါတယ်အမေရိကန်ပြည်ထောင်စုအတွင်း community note စနစ်အသုံးပြုမှုကိုလာမယ့်လပိုင်းနှစ်အတွင်းစတင်မှာဖြစ်တယ်လို့လည်းမက်တာလုပ်ငန်းကပြောဆိုထားပါတယ်ရှင
စံရိုင်းလာရှိရဲ့ဗုဒ္ဓမနက်ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမသိမိထိုက်ကပြောပြပေးခဲ့တာပါရှင်အခုဆက်ပြီးတော့သတင်းဆောင်ပါဆက်သွယ်မြင်းမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေဆက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးကတော့အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုတင်ပြပေးပါပါရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်2024ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဆိုတာကိုအမေရိကန်လွှတ်တော်
အခုလိုမျိုးပဲဒီလွန်ခဲ့တဲ့၄နှစ်2020ရွေးကောက်ပွဲတုန်းကဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့အကြောင်းကိုလွှတ်တော်ကအတည်ပြုခဲ့ချိန်တုန်းကတော့ထရမ့်ထောက်ခံသူတွေကလွှတ်တော်ထဲအတည်ဝင်စီးပြီးတော့အကြမ်းဖက်တာတွေရှိခဲ့ပါတယ်။လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ပင်ပေးပို့တဲ့သတင်းပြည်စုံကိုတော့ကိုညင်းညင်းကပြောပြပါမယ်ရှင
်။အမေရိကန်သမိုင်းမှာကမောက်ကမအဖြစ်ဆုံးရွေးကောက်ပွဲရလဒ်ကိုအတည်ပြုမှုအပြီး၄နှစ်ကြာမှာတော့ပြီးခဲ့တဲ့တနင်္လာနေ့မှာအမေရိကန်လွှတ်တော်ကတိတ်တိတ်ဆိတ်ဆိတ်ပဲစနစ်တကျ2024ခုနှစ်ရွေးကောက်ပွဲမှာဒေါ်နယ်ထရန့်နိုင်တာကိုအတည်ပြုပေးခဲ့ပါတယ်။ထက်လွတ်တော်လူများစုခေါင်းဆောင်အသစ်ဖြစ်လာတဲ့ဂျွန်သွန်ကဒီအောင်မြင်မှုကိုအခုလိုချီးကျူးပါတယ်။ Republicans
improved our American ပြည်တော်စုကခရိုင်90ရာခိုင်နှုန်းနီးပါးမှာ Republican တွေနိုင်တဲ့နှုန်းကတက်လာပြီးလူအုပ်စုရင်းကထောက်ခံမှုတွေလည်းတိုးလာပါတယ်။ Republican တွေကိုထောက်ခံသူတွေကကျေပြန့်ခိုင်မာပြီးတော့တိုးလာနေတာပါ။ကျွန်တော်တို့အစီအစဉ်တွေကိုဖြစ်မြောက်အောင်အကောင့်တွေဖော်ဖို့အလုပ်တွေစပါပြီ။ဥက္ကဋ္ဌကြီးခင်ဗျာ Republican တွေကအစင်သစ်ဖြစ်နေပါပြီ
Trump ကိုရှုံးနိမ့်ခဲ့ပေမဲ့လည်းဒုသမ္မတ Kamala Harris ကဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့တာဝန်အတိုင်းရွေးကောက်ပွဲရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့ပါတယ်အမေရိကန်သမိုင်းမှာသမ္မတရွေးကောက်ပွဲရှုံးနိမ့်ပြီးရလဒ်ကိုအတည်ပြုပေးဖို့ဦးစီးခဲ့တဲ့တခြားဒုသမ္မတနှစ်ဦးပဲရှိပါတယ်1962ခုနှစ်က Richard Nixon နဲ့2001ခုနှစ်ကအယ်ဂိုလိုပဲဖြစ်ပါတယ်။ Harris ကလည်းငိမ့်ညမ်းစွာအနာလွှဲပြောင်းရေးအရေးကြီးတာကိုတနင်္လာနေ့အစောပိုင်းကထုတ်ပြန်တဲ့ဗီဒီယိုမှာအခုလိုပြောပါရယ်။
This duty is a ဒီတာဝန်ကအမြဲတမ်းလိုအပ်မဲ့တာဝန်ဖြစ်ပါရယ်။ကျမအတိုင်းပြည်ကိုချစ်တဲ့စိတ်ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာတည်ဆောက်ဆောင်တည်စိတ်နဲ့ American ပြည်သူတွေအပေါ်မယိုင်လဲယုံကြည်တဲ့စိတ်တွေနဲ့လှုပ်ဆောင်သွားပါမယ်
။ဒီတာဝန်ဟာ American ခေါင်းဆောင်တွေအနေနဲ့ဒီမိုကရေစီလုပ်ငန်းစဉ်ကိုလေးစားတဲ့အနေနဲ့လုံဆောင်ရတဲ့တာဝန်အစိပ်ပိုင်းပဲဖြစ်တယ်လို့ KC Bucket လို့လေးလာသူတွေကပြောပါရယ်
So this is her role to play
ဒါသူလုပ်ရမယ့်အခန်းကဏ္ဍပဲဖြစ်ပါတယ်ရည်ရထားတဲ့အတိုင်းသူလုံဆောင်မှာပါအထူးသဖြင့်ရွေးကောက်ပွဲရှုံးသွားပေမဲ့လည်းဒါဟာငိမ့်ချန်းစွာအာနာလွှဲပြောင်းရေးဖြစ်မြောက်အောင်စိတ်ပိုင်းဖြတ်ထားတာကိုလည်းပြသတာပါဒါဟာကျွန်တော်တို့အချိန်အတော်ကြာရပိုင်ခွင့်လို့သတ်မှတ်ထားတဲ့စံနှုန်းတွေအပေါ်ထားရှိတဲ့စိတ်ထားခိုင်မာမှုကိုပြသနေတာလည်းဖြစ်ပါတယ်
ဒါပေမဲ့လည်းလွှတ်တော်ဒီမိုကရက်တွေကတော့2021ခုနှစ်ဇန်နဝါရီလ6ရက်အဖြစ်အပျက်ကိုတော့မမေ့သင့်ဘူးလို့ပြောပါတယ် Far too many
individuals လူတော်တော်များများကဇန်နဝါရီလ6ရက်နေ့သမိုင်းကိုပြန်ရေးဖို့ကိုကြိုးပမ်းခဲ့ကြပါတယ်အမှန်တရားကိုဖွက်ထားပြီးတရားတဲ့နေ့တစ်နေ့တိုင်းပြည်ချစ်တာကိုပြခဲ့တဲ့နေ့လို့တောင်ဟန်ဆောင်ခဲ့ကြတာပါဒါဟာအလိမ့်ညာပါရိုးရိုးရှင်းရှင်းလေးပါ
ဒီမိုကရက်အမတ်9ယောက်နဲ့ Republican အမတ်2ယောက်ပါဝင်တဲ့2002ခုနှစ်ကဖွဲ့စည်းခဲ့တဲ့လွှတ်တော်ကော်မတီကဇန်နဝါရီလ6ရက်လွှတ်တော်ကိုဝင်စည်းခဲ့တဲ့အဖြစ်ဟာထရမ့်အနေနဲ့ရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်ခဲ့တယ်လို့ထက်ခါတလဲလဲလိန်ညာပြီးလွှတ်တော်ကိုတိုက်ခိုက်ဖို့ထောက်ခံသူတွေကိုလှုံ့ဆော်ခဲ့တာကြောင့်လို့အပြစ်တင်ထားပါတယ်။ဒါပေမဲ့လည်းထရမ့်နဲ့သူ့ထောက်ခံသူအများစုကတော့ဒီကော်မတီရဲ့လှုံ့ဆော်ချက်တွေကိုဘတ်လိုက်တယ်လို့ဝေဖန်ထားပြီးဇန်နဝါရီလ6ရက်ရာဇဝတ်မှုကျူးလွန်သူတွေရဲ့အမှုတွေကိုလူငယ်ချမ်းသာ권ပေးတင်တယ်လို့ပြောဆိုထားပါတယ်။ထရမ့်မှာသူ့ရဲ့ဒုတိယအကြိမ်သမ္မတသက်တမ်းအတွက်ဇန်နဝါရီလ20ရက်နေ့မှာကြမ်းကြိမ်မှာပါခင်ဗျာ
အမေရိကန်နိုင်ငံရဲ့သတင်းဆောင်ပါကိုညင်းညံ့ပြပြခဲ့တာပါတစ်ဆက်ထဲမှာပဲဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကျင်းသစ္စာကြိမ်ဆိုပြီးတော့အစိုးရအဖွဲ့အစ်စတင်တာဝန်မယူခင်မှာဒီအစိုးရတစ်ခါချမှတ်လာမဲ့ဥရေတွေကိုအန်တူတုံ့ပြန်နိုင်ဖို့အတွက်ကယ်လီဖိုးနီးယားပြည်နယ်မှာစတင်ပြင်ဆင်နေကြတဲ့အကြောင်းကိုတော့ကယ်လီဖိုးနီးယားမြို့တော်ဆက်ခရမန်တိုမြို့ကနေ VOA သတင်းတောက် Matt Dibble သတင်းပေးပို့ထားတာကိုကိုအောင်ကပြောပြပေးပါမယ်ရှင်
ကယ်လီဖိုးနီးယားပြည်နယ်မြို့တော်ဆန်ခရမန်တိုမှာပြည်နယ်ရဲ့မူဝါဒတွေကိုကာကွယ်ဖို့ဒီဇင်ဘာ2ရက်နေ့ကလွှတ်တော်အရေးပေါ်စည်းဝေးကျင်းပခဲ့ပါတယ်။ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ရဲ့ Republican အစိုးရမူဝါဒသဘောထားတချို့ကိုလက်မှတ်ခံနိုင်တာကြောင့်အခုလိုကြိုတင်ပြင်ဆင်ကြတာပါ။ပြည်ထောင်စုအစိုးရနဲ့တရားရေးအရာရင်ဆိုင်ရနိုင်ခြေတွေလည်းရှိနေတာပါ။
If LGBTQ people
LGBTQ အတိုင်းအဝိုင်းအနေနဲ့ပြစ်တင်ရှုံချခံနေရရင်အလို့ကြိုးစားတဲ့ရွှေပြောင်းဝင်ရောက်သူတွေပြစ်မှတ်ထားခံနေရရင်အမျိုးသမီးတွေရဲ့ကိုယ်ဝန်ဆောင်ခွင့်ဖျက်ချခွင့်နဲ့ပတ်သက်ပြီးချိန်းချောက်ခံနေရရင်ကျွန်တော်တို့ကနှီးမျိုးစုံနဲ့ခုခံဆန့်ကျင်သွားပါမယ်
။ Trump ပထမသက်တမ်းကာလမှာကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုအစိုးရကိုအကြိမ်ရေ120ကြော်တရားစွဲခဲ့ပြီးပြည်နယ်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒမော်တော်ကားကထွက်တဲ့မီးကိုထိန်းချုပ်မှုကျန်းမာရေးဆောက်ရှောက်မှုခံယူခွင့်စတာတွေကိုကာကွယ်နှံခဲ့ပါတယ်မဲဆယ်စီယုံရေးကာလအတွင်းထရမ့်ကကယ်လီဖိုးနီးယားပြည်နယ်ကမော်တော်ကားမီးကိုထိန်းချုပ်မှုဥပဒေကိုဖျက်သိမ်းမှာဖြစ်တယ်လို့အထောက်အထားမဲ့နေထိုင်ကြတဲ့ရွှေပြောင်းဝင်ရောက်သူအားလုံးကိုပြန်ပို့မယ်ဆိုပြီးတော့ကတိပေးပြောဆိုထားတယ်သူရဲ့မူဝါဒတွေကိုပြည်နယ်ကညှင်းပယ်မယ်ဆိုရင်တဘာဝဘေးအန္တရာယ်ကျရောက်တဲ့အခါပေးအပ်တဲ့ရမုံငွေကိုမပေးဘူးဆိုပြီးတော့လဲချင်းကြောက်ထားတာပါ ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဂေဗင်နျူဆန်ကပြည်နယ်အနေနဲ့တရားရေးအရာရင်ဆိုင်ဖို့ကိစ္စတွေအတွက်အပိုဆောင်းငွေ25သန်းချမှတ်ပေးဖို့တောင်းဆိုထားပါတယ်
It's really important that we
ရှေ့ရှောက်အခြေချင်းရင်းဆိုင်အရေးဆိုရာမှာလည်းပတ်သက်ပြီးတော့ကျမတို့ဘက်ပေါင်းစုံပြင်ဆင်ထားဖို့အလိုအရေးကြီးပါတယ်။တချိန်တည်းမှာပဲပြည်내တွင်နေထိုင်သူတွေရဲ့လိစေလိုအပ်မှုတွေကိုထည့်စင်စားပေးဖို့နေထိုင်စရာတွေဖန်တီးပေးတာမျိုးအပြင်အင်ဂျီယာမဲ့ကိစ္စတွေဖြေရှင်းဖို့လည်းလိုအပ်နေတာပါ
။ပြည်내လွတ်တော် Republican လူနည်းစုခေါင်းဆောင်ကတော့ပြည်တော်စုအစိုးရရဲ့မူဝါဒကိုစန့်ကျင်တာဟာမှားယွင်းတဲ့ချင်းကပ်ချက်ဖြစ်တယ်လို့ဆိုပါတယ်။
So I sent a letter to President Trump.
အထူးသဖြင့်တော်မီလောင်ကျွမ်းနာတွေတာစီဖို့ရေးအရင်းမြစ်လိုအပ်တာနေထိုင်စရာအိမ်ယာတွေဖန်တီးပေးတာစွမ်းရင်ကုန်ကျစရိတ်တွေအပြင်တခြားအကြောင်းအရာပေါင်းမျိုးစုံနဲ့ပတ်သက်ပြီးသမ္မတနဲ့အတူလက်တွဲအလုပ်လုပ်လို့တဲ့သူတွေကယ်လီဖိုးနီးယားမှာရှိတဲ့အကြောင်းသမ္မတ Trump စီကိုစာရေးသားပေးပို့ခဲ့ပါတယ
်ဒီနယ်လွှတ်တော်ရဲ့အပြင်ဘက်မှာတော့ Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒကိုစန့်ကျင်သူတွေဆန္ဒပြကြပါတယ်ထောက်ထားမဲ့တွေအနေနဲ့ကင်းကင်းနေထိုင်လို့ရတဲ့ကယ်လီဖိုးနီးယားမှာရွှေပြောင်းဝင်ရောက်သူ1,800,000လောက်ရှိမယ်လို့ကမန်းထားပြီးပြည်တော်စုအစိုးရရဲ့နေရင်းပြပုံးမဲ့စီစဉ်တဲ့ပတ်သက်လို့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးဆိုပြီးတော့လည်းညှင်းဆိုထားပါတယ် Republican တွေကတော့လက်မခံနိုင်ဖြစ်နေတာပါ
Border Security
နေဇာလုံကျော်ရေးလူဝင်မှုကြီးကြပ်ရေးမူဝါဒအစတာတွေဟာပြည်내ကဆုံးဖြတ်ရမှာမဟုတ်ပါဘူးအမေရိကန်ပြည်တော်စုအတွင်းပြည်နယ်50ရှိတဲ့အနေနဲ့ပြည်နယ်တိုင်းအတွက်လူဝင်မှုကြီးကြပ်ရေးတရားမူဝါဒတွေထားပိတ်လို့လည်းမရပါဘူးမူဝါဒတစ်ခုတည်းသာရှိရပါမယ
်ပြည်တော်စုအစိုးရရဲ့တရားလွန်ပြမှုဆောင်ရွက်ချက်တွေကိုပြည်နယ်အစိုးရကအခုလိုလက်မခံပဲပယ်ချခွင့်ကိုအမေရိကန်ဖွဲ့စည်းပုံစီမင်းစတင်ရေးဆွဲစဉ်ကာလကလေးကအသုံးပြုလာတာပါနိုင်ငံသားတွေရဲ့အခွင့်အရေးအကာအကွယ်ပေးနိုင်အောင်ဖြစ်တယ်လို့သုံးသပ်သူတွေကထောက်ပြပါတယ
် to a certain extentconflict between the states and the federal government.
ဒီနဲ့ပြည်ထောင်စုအကြားအတိုင်းအတာတစ်ခုအထိသဘောထားကွဲလဲကြရတဲ့ဆိုတာဖြစ်ရိုးဖြစ်စဉ်ပါဒီလိုဖြစ်တတ်တယ်ဆိုတာကိုလက်ခံထားကြပြီးရှောင်လွဲဖို့လည်းမလိုပါဘူးတခါတလေမှပြည်ထောင်စုအစိုးရရဲ့မူဝါဒကိုပြည်내ကလက်ခံတာမျိုးရှိတယ်လို့တခါတလေမှလက်မခံတာမျိုးလည်းရှိတတ်ပါတယ်
ဖြူတုဒေသနာစင်တာရဲ့2022ခုနှစ်ခမန်းကြီးစရင်ကိန်းကနန်းအရာဆိုရင်အမေရိကမှာတရားမဝင်နေထိုင်သူ17သန်းလောက်ရှိတာကြောင့်2009ခုနှစ်တုန်းကစနစ်တသမာ2သန်းထက်စာရင်တော့ညော်နေသွားတယ်လို့အကဲကက်တွေကပြောဆိုပါတယ်ခင်ဗျာ
ကိုအောင်တင်ပြပေးခဲ့တာပါရှင်အခုဆက်ပြီးတော့ဒီပြီးခဲ့တဲ့နှစ်သက်ကူနေ့က Los Angeles မြို့မှာလှည့်လည်ပြသခဲ့တဲ့စစ်ပြန်စစ်မှုတန်းတွေရဲ့အလှပြရင်အကြောင်းကိုတင်ပြပေးပါမယ်အမေရိကန်ပြည်ထောင်စု California ပြည်နယ် Los Angeles မြို့ကလမ်းမကြီးပေါ်မှာနှင်းစီအပါအဝင်အရောက်သွေးစုံနဲ့ပန်းမျိုးစုံနဲ့ရုပ်ပုံမျိုးစုံကိုကြီးကျယ်ခမ်းနားစွာဖန်တီးအလှဆင်ပြသတဲ့ရင်တွေကတော့နေဒီလှည့်လည်တာတွေကတော့နှစ်သက်ကူရဲ့အစဉ်လာတည့်ရက်ဖြစ်ပါတယ်အဲ့ဒီအထဲမှာမှစစ်ပြန်စစ်မှုတန်းဟောင်းတွေကိုကွန်ပျူတာစိုက်ဘာလုံခြုံရေးနဲ့program ဒီ computer program တွေကိုကုတ်ရေးသားတဲ့ဤသင်တန်းတွေပေးနေတဲ့အကြောင်းကိုသရုပ်ပြပုံပေါ်ထားတဲ့အလှပြရင်တစဉ်ပါပါတယ်ဒီအကြောင်း view သတင်းထောက် junior dulot သတင်းပေးပို့ထားတာကိုတော့ကိုခင်မောင်ဆွေးနွေးပြပြပါမယ်ရှင
်အဖွဲ့အစည်းပေါင်း40ကျော်ကိုကိုစားပြုပုံပေါ်ထားတဲ့နှင်းစီအပါဝင်ပန်းမျိုးစုံနဲ့ရုပ်ပုံမျိုးစုံအလှပြရင်တွေဒီလိုမျိုးလက်လည်ပြသဖျော်ဖြေကြတာဟာဒီနှစ်အစဇန်နဝါရီ1ရက်နေ့အထိဆိုရင်နှစ်ပေါင်း136နှစ်ရှိသွားပါပြီအဲ့ဒီလိုရင်မျိုးစုံတွေထဲမှာစစ်ပြန်စစ်မှုတန်းဟောင်းတွေအတွေ့ဒုတိယအဆက်မိုးဝန်းကျောင်းပြုလုပ်ဖို့ကွန်ပျူတာအင်ဂျင်နီယာနဲ့စိုက်ဖာလုံခြုံရေးသင်တန်းကိုမိမောင်းထိုးပြတဲ့အလှပြရင်တစ်စီးလဲပါဝင်ပါတယ်ရေတပ်မှာ6နှစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့စစ်မှုတန်းဟောင်းတယ်ရီရီဗာရာလည်းအဲ့ဒီရင်ဖြစ်မြောက်အောင်လှုပ်ဆောင်ကြသူတွေထဲကတယောက်ဖြစ်ပါတယ်သူဟာစစ်မှုတန်းဘဝကနေနယူးယောက်မြို့ကမိသက်အဖွဲ့ကိုဝင်ရောက်ခဲ့ပြီးတဲ့နောက်2000ခုနှစ်ကမ္ဘာကုန်သွယ်ရေးမွန်ညီနောင်မျိုးစင်တစ်ခုတိုက်ခိုက်ခံခဲ့ရစဉ်ကသူ့အနေနဲ့ကယ်ဆယ်ရေးဝင်ရောက်လုပ်ကင်ရမှာအဆုတ်ထိခိုက်သွားပါတယ်။အဲဒီနောက်သူဟာမတန်ဆွမ်းအဖြစ်နဲ့အလုတ်ကအနားယူခဲ့ပြီးတဲ့နောက်စစ်မှုတန်းဟောင်းတွေကိုပေးတဲ့ကွန်ပျူတာပရိုဂရမ်ကြီးသင်တန်းကိုမနှစ်ကတက်ရောက်သင်ယူခဲ့ပါတယ်
။ I strongly believe that the next
လူရှင်တွေတို့များမှာပြသနေကြတဲ့လိုမျိုးနောက်ထပ် 9/11 အကြမ်းဖက်လုပ်ရည်ကြီးတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ခန့်ခန့်မှန်မှန်ယုံကြည်ပါတယ်။အဲဒါကတော့ကွန်ပျူတာစိုက်ဘာတိုက်ခိုက်မှုကြီးဖြစ်နိုင်ကောင်းပါတယ်။ဒါကိုစိတ်ဝင်စားလို့ပြီးတော့မဖြစ်အောင်ကျွန်တော်တို့ကုညီကာကွယ်နိုင်လိမ့်မယ်လို့ယုံကြည်ပါတယ
်စစ်မှုတန်းတွေအတွက်ကွန်ပျူတာပရိုဂရမ်ကြီးသင်တန်းတွေကိုမူလကကနေဒါနိုင်ငံကနေစတင်ခဲ့တာဖြစ်ပြီးကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ် USC ကနေတဆင့် Los Angeles အထိလှူဆောင်ခဲ့ကြပါတယ် ဒီလိုကွန်ပျူတာပရိုဂရမ်ဤတင်နန်းတွေကနေအလောက်ကန်ခြားတားမှုနှုံးတွေမြင့်မားလာပြီးအခုဆိုရင်စစ်ပြန်စစ်မှုထမ်းဟောင်းပေါင်း800ကျော်စည်ရင်းသွင်းထားပြီးဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်မှုထမ်းဟောင်းများကွန်ပျူတာအစီအစဉ်ကဂျက်မော်ဆွန်ကအခုလိုပြောပါတယ်
She go from serving on the battlefield to now serving in cyber.
Kamyani ne sit mye bian sit da bwa ga ni aku computer cyber ne patat da ko pyaung bi lou ni ya la. Sit tat the ga lu ri ye chan chan dan dan ma hout de anu sait lou nai de a ye chin ko chi lai ba. A tin sait sait win da da khong saung mu shi da ne a pwe lai saung yet nai da ri ha pyin ba ga lou ngan shin ni ba ga man de ge lu at de a ye chin ni ba phit ba de.
စစ်ပြန်စစ်မှုဒဏ်ရီအတွက်ဒီအွန်လိုင်းပရိုဂရမ်အစီအစဉ်ကို6လကနေတနည်းအတွင်းသင်ယူနိုင်ကြပြီးအဲ့ဒီအထက်မှာသင်တန်းဆရာအဖြစ်အသက်မွေးအကြောင်းနိုင်ဖို့လဲပါဝင်တယ်လို့ USC Tech တို့ရဲ့အမှုဆောင်ညွှန်ကြားရေးမှူးတယ်ရီ ဝူဖီကပြောပါတယ်
။ How to put together your resume?
အဲ့ဒီမှာကိုယ်ရေးချင်းဘလို့ရေးမယ်အလုပ်ဘလို့ရှာမယ်အသက်မွေးအကြောင်းမူပညာတိုးတက်လာအောင်စတာမျိုးတွေကိုသင်တန်းကနေသင်ပေးပါတယ်။ LinkedIn profile တစ်ခုကိုတိစောက်တာမျိုးတွေကိုအခြေခံကနေတင်ပေးပါတယ်။စစ်တပ်ကနေထွက်လာအနည်း20လောက်ရှိတယ်။ခမည်းအနေနဲ့အဲ့ဒါတွေကိုဘလို့မှသိမှာမဟုတ်ပါဘူး
။အဲ့ဒီလိုစစ်ပြန်စစ်မှုတန်းဟောင်းတွေအတွက်အလားပြရင်ဒီဆောက်ရမှာအလီဂျန်ဒရာရော်ဒရီဂေါစလေပါဝင်ပါတယ်။ဘာကြောင့်လဲဆိုတော့သူ့မိသားစုဟာလည်းစစ်သားမျိုးရိုးဖြစ်လို့ပါပဲ။
I saw the difficulty transitioning.
စစ်ပြန်စစ်မှုထမ်းဟောင်းတွေအနေနဲ့တပ်မွေးဝမ်းကြောင်းမှုပြောင်းပြလို့ရတဲ့အခါမှာအခက်အခဲတွေရှိတာကိုတွေ့ရပါတယ်။သူတို့မှာစစ်မှုထမ်းဘဝ PTSD ဆိုတဲ့စိတ်ပိုင်းဆိုင်ရာနာကျင်မှုတွေခံစားမှုတွေကိုရုန်းကန်ပြီးတော့ကုသနေရပါတယ်။ကျမဆိုရင်ကျမညီမဘလောက်ရုန်းကန်ရလဲဆိုတာကိုကြည့်ပြီးတော့ငိုခဲ့ရပါတယ်။ကျမတို့ပြည်နယ်ရဲ့စစ်ပြန်စစ်မှုထမ်းဟောင်းများအသင်းကလည်းရမငွေသိမ့်မရှိတော့သူတို့ကိုကောင်းကောင်းမထောက်ပံ့နိုင်ပါဘူး။မိသားစုအနေနဲ့ကျမတို့ကပဲအကောင်းဆုံးဖြစ်အောင်ကူညီရတာပါ။
ဒီလိုအခြေအနေတွေကြောင့်အမေရိကန်စစ်ပြန်စစ်မှုထမ်းဟောင်းတွေအတွက်ကွန်ပျူတာကုတ်ရေးသားနည်းသင်တန်းကိုလူအများသတိပြုစေဖို့ဘဝလဲပြအလှလဲပြတဲ့ရင်တစည်းကိုပန်းပေါင်းစုံနဲ့အယုတ်တွေတွဲဖန်တီးပြီးနှစ်သစ်အစညူအီးယားနေ့လူတန်းပေါင်းများစွာကြည့်ရှုနိုင်အောင်ပါဝင်ခဲ့ကြပါရစေခင်ဗျာ
ကိုခင်မောင်ဆိုမင်းတင်ပြခဲ့တာပါရှင်အမေရိကန်သတင်းစာမားတွေကိုပြောပြခဲ့ပြီးတော့မြန်မာသတင်းတွေကိုလည်းတစ်လှည့်တင်ပြပေးချင်ပါတယ်မြဝတီမြို့မှာဘုံပေါက်ွဲတဲ့သတင်းပြောပြပါမယ်ရှင်။ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေ जा ဆောင်တပ်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲလို့ဒီလက်ပစ်ဘုံကိုကင်ဆောင်ထားတဲ့သူနဲ့အတူသူ့ရဲ့ဇနီးတွေပါသေဆုံးခဲ့ပါတယ်။နောက်ထပ်လူ3ယောက်လည်းထိမှန်ခဲ့တာကြောင့်ဒဏ်ရာရခဲ့ပါတယ်။ဒီအကြောင်းကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ကရင်ပြည်နယ်မြဝတီမြို့ရေဘူးကျေးရွာမှာဇန်နဝါရီလ6ရက်နေ့ကနေကြဆောင်တက်ဖွဲ့ဝင်တဦးလက်ပစ်ဘုံမတော်တဆပေါက်ကွဲတာကြောင့်နှစ်ဦးပွဲချင်းပြီးတိတ်ဆုံးက၃ဦးကဒဏ်ရာရပြင်းထန်စွာရခဲ့တယ်ဆိုပြီးဒေသခံတဦးကပြောပါတယ
်မနေ့ကညရေဘူးကြီးရွာမှာအုပ်ချုပ်ရေးမှူးရုံးနောက်မှာပေါ့နော်ခြံနောက်ဖက်ကအဲဒီပီဂျီအက်တက်ကတက်ဖွဲ့ဝင်ကြောက်ပေါ့နော်ကိုထမင်းဦးလို့ခေါ်သူအဲဒီကိုထမင်းဦးကတိုက်ဆောင်လာတဲ့လက်ပစ်ဘုံကသူအန်ခါပြီးကွဲတဲ့ခါကျတော့အဲ့ပကြီးတဲ့တရားနဲ့အဲ့ကိုထုံးမင်းတို့နေမယားနှစ်ယောက်တည်သွားတယ်မှာထိခိုက်တိုက်ရင်ရတာတော့ဘူးလောလောဆယ်ဆေးဖြည့်ထင်တာကိုထုံးမင်းနဲ့အကိုထုံးမင်းတို့နေမယားတည်သွားကိုကြမီတည်သွားတာဒါနာထိခိုက်ကိုဝင်အောင်မျိုးသမီးတို့ကတန်ရရှိသွားတာသူရဲ့ယူနီဖောင်းမှာချိတ်ထားတဲ့ဥစ္စာကထားပေါက်တာစနက်တန်ပြုတ်ပြီးပေါက်
တိဆုံးသူကတော့အသက်33နှစ်အရွယ် BGS တပ်ဖွဲ့ဝင်ကိုထွန်းမင်းဦးနဲ့အသက်26နှစ်အရွယ်သူ့ရဲ့ဇနီးမဆန္နာတို့ကတိဆုံးသွားခဲ့တာပါအခုလိုမျိုးမတော်တဆဘုံပေါက်ကွဲတာပြီးခဲ့တဲ့တစ်နှစ်လုံးမှာ၅ချိန်တည်းမနေဖြစ်ခဲ့ပြီးလူတိဆုံးမှုတွေကမကြာခဏဖြစ်ပေါ်ခဲ့ပါတယ်မြဝတီမြို့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း၅ဘွဲ့တည်းမနေရှိနေပြီးလက်နက်တွေလက်ပစ်ဘုံတွေနဲ့တွာလာနေကြတာဖြစ်ပါတယ်အချင်းချင်းပြဿနာဖြစ်တဲ့အခါမှာလည်းလက်နက်တွေကိုသုံးပြီးတိုက်ခိုက်တာတွေရှိတဲ့အတွက်လည်းတိတ်ဆုံးမှုတွေရှိနေပါတယ်ရှင်
။ထနိုင်ငံကနေပဲအေးပါသတင်းပေးပို့ခဲ့တာပါ။အခုကတော့ဒီချင်းပြည်နယ်ဘက်ကမြို့သိမ်းတိုက်ပွဲတွေရဲ့အခြေအနေဆက်သွယ်မေးမြန်းထားတာတင်ပြပေးပါမယ်။တွန်လိုင်းရင်းမှာလက်နက်ရဲ့အရသာကိုတီးပြီးတော့တာယာမသွားဖို့လိုတယ်လို့ချင်းကောင်းဆောင်တယောက်ကသတိပေးပါရယ်။လေးနှစ်တာကာလအတွင်းပြည်သူကတာဝန်ကျေပြီးဖြစ်လို့တွန်လိုင်းရေးကောင်းဆောင်တွေလို့ယူဆထားတဲ့သူတွေဘက်ကတာဝန်ကျေဖို့လိုတယ်လို့လည်းသူကပြောပါရယ်။ချင်းကမြို့သိမ်းတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေနောက်စစ်ကောင်စီဘက်ကခုခံတုတ်ပြန်နိုင်မှုအနေအထားနဲ့တွစ်ဆုံဆွေးနွေးရေးအပေါ်အမြင်တွေနဲ့ပတ်သက်လို့ချင်းညီနောင်အဖွဲ့စီရေးကော်မတီဥက္ကဋ္ဌဆလိုင်းထန်ချွန်ဖေကိုကိုကြီးညာအေးကဆက်သွယ်မေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဒီပထမဆုံးတော့ပေါ့နော်ဒီချင်းညီနောင်နဲ့ဒီမဟာမိတ်အဖွဲ့တွေအနေနဲ့အခုမင်းတပ်နဲ့ကံပက်လက်မြို့သိမ်းတိုက်ပွဲတွေအပြီးအခုနောက်ဆုံးဖလန်းတိုက်ပွဲအခြေအနေကဘယ်လိုရှိနေလဲမြတ်
ဟိုမြို့ကတော့ထိန်းချုပ်ထားနိုင်ပြီပေါ့လေဒါပေမဲ့ဒီဟိုလက်ကျန်အခလာရ268ပေါ့ဟိုဒီအဲ့ဌာနချုပ်ကိုသိမ်းဆီးဟိုရရှိနိုင်အောင်ကျွန်တော်တို့ဆက်ပြီးတော့ထိုးစစ်ဆင်နေတဲ့အနေအထားဖြစ်ပါတယ်တိုက်ပွဲကတော့နေ့စဉ်နဲ့မျှပင်းထန်နေတဲ့အနေအထားရှိပါတယ်
ဟုတ်ကဲ့ချင်းပြည်အမျိုးသိန်းတိုက်ပွဲတွေကိုကြည့်ရင်ပေါ့နော်ဒီစစ်ကောင်စီဘက်ကပြန်လည်တုံ့ပြန်နိုင်မှုအနေထားရောဘယ်လိုရှိလဲမြတ
်ဟုတ်ကဲ့ပါဒီစစ်ကောင်စီကတော့သူရဲ့ထုံးစံအတိုင်းပေါ့ဒီဟိုအစွမ်းကုန်တော့သူကစူးစမ်းပြီးတော့ခုခံနေတဲ့အနေထားမှာရှိပါတယ်သူ့မှာအသာချက်တီးကတော့ဒီဟိုလေကြောင်းသုံးနိုင်တယ်ပေါ့လေဟို transportation ပိုင်းမှာလည်းသူကလေကြောင်းကိုမြည်ပြူပြီးတော့ဟို security ချပေးတယ်ပြီးလို့ရှိရင်တခြားဒီလက်နက်ခဲယမ်းကိုဖြည့်တင်းတာတော့ကစားပေါ့လေပြီးလို့ရှိရင်ဒီလေကြောင်းတိုက်ခိုက်မှုတွေကစားသူကလေချောင်းကိုအားပြုတ်လို့ရတာပေါ့ကျွန်တော်တို့စိတ်တပ်ပိုင်းဆိုင်ရာမှာတော့ကျွန်တော်တို့နဲ့သူတို့ကလောကမတူပါဘူးကျွန်တော်တို့ကကျွန်တော်တို့မြေကျွန်တော်တို့ရဲ့ဒေသကျွန်တော်တို့လူမျိုးလွတ်မြောက်ဖို့အတွက်ပေါ့လေဒီစစ်အာဏာရှင်စနစ်ကနဲ့လွတ်မြောက်ဖို့အတွက်ကျွန်တော်တို့ကဆုံးဖြတ်ပြီးတော့တိုက်ပွဲဝင်နေတာဖြစ်တယ်ဆိုတော့အားလုံးကကျွန်တော်တို့အိမ်ပြန်ဖို့အတွက်ပေါ့အထူးသဖြင့်ပြည်သူလူထုဖိနှိပ်ခံပြည်သူလူထုဟိုအိမ်ပြန်ဖို့အတွက်အစွမ်းကုန်ဟိုရဲဘော်ရဲ့ကြိုးစားအားထုတ်မှုနဲ့ဒီတိုက်ပွဲနိုင်လူစိတ်ပေါ့လေဒါရီကကျွန်တော်တို့ရဲ့အားသာချက်ဖြစ်ပါတယ
်ဟုတ်ကဲ့ဒီစစ်ကောင်စီရဲ့လေကြောင်းကိုတုံ့ပြန်နိုင်မှုဆိုရင်တော့ဒီချင်းပြည်ကတော်လိုင်းအဖွဲ့စည်းတွေကြာမှာရှိလာဗ
ျဒီပညာရတော်လကောင်းပေါ့တခြားဒီလက်နက်ခဲယမ်းအဖြစ်တော်လကောင်းကတော့ကျွန်တော်တို့ဒီစစ်ကောင်စီနဲ့ level တားနိုင်တဲ့အနေထားမှာရှိမနေပါဘူးဒါပေမဲ့ကျွန်တော်တို့စိတ်တပိုင်းဆိုင်ရာပေါ့လွတ်ကိုလွတ်မြောက်ရမယ်ကျွန်တော်တို့ဟိုဒီတိုက်ပွဲနိုင်ကိုနိုင်ရမယ်ဆိုတော့စိတ်တပ်ကိုတော့လေကြောင်းနဲ့လည်းဘယ်လိုမှအချိန်မုံလို့မရပါဘူးကြီးချောင်းနဲ့လည်းကျွန်တော်တို့ကိုချီမုံလို့မရပါဘူး။ရေချောင်းနဲ့ချီမုံလို့လည်းကျွန်တော်တို့ကိုရမှာမဟုတ်ပါဘူး။ဘယ်အရာကမှကျွန်တော်တို့ကိုဒါတွေတော့ကျွန်တော်မစီးတားနိုင်မှာမဟုတ်ပါဘူး။အတိအကတော့ကျွန်တော်တို့စိတ်တက်ပါပဲ
။ဟုတ်ကဲ့အခုဖလန်းတိုက်ပွဲမတိုင်ခင်ပေါ့နော်ဒီမင်းတက်ကိုတင်းတဲ့ဖြစ်စဉ်ကိုပြန်ကြည့်ရင်ဒီမင်းတက်ကချင်းပြည်တောင်ပိုင်းမှာအချက်ချာကြရဲဆိုပြီးထောက်ပြကြတာရှိပါတယ်။ဒီမင်းတက်ကိုလက်လွတ်လိုက်ရတာကစစ်ကောင်စီအတွက်ဘလောက်ထိသက်ရောက်မှုရှိလဲဗျ
။ဟုတ်ကဲ့ပါ။ဒီမင်းတက်ကတော့ဒီချင်းပြည်နယ်ရဲ့ချင်းပြည်နယ်တောင်ပိုင်းရဲ့အတိအကဝန်ပေါက်ဖြစ်တာပေါ့လေ။ပြလို့ရှိရင်လေစစ်ကောင်စီအောင်လုံးဝခြေကုပ်နေရာယူထားတဲ့ဒေသလည်းဖြစ်ပါတယ်စီရီအရလည်းမဟာဗျူဟာလုံးဝအရေးပါတဲ့ခန်းကန်တာမှရှိတယ်ထို့နည်းတူပဲဒီရောဒေသပေါ့လေဟိုကျွန်တော်မကွေးတိုင်းရောဒေသအတွက်လည်းအင်မရမစီရီအရဟိုစုံမနေမြင်ဖြစ်တာပေါ့လေဒီကျွန်တော်မင်းတက်ကဆိုတော့စီရီအရတော့ကျွန်တော်အများကြီးအရေးပါတဲ့နေရာကိုကျွန်တော်ဟိုတိန်းထားလိုက်ပြီပေါ့လေဒါပေမဲ့လည်းဒါဒီကိုကျွန်တော်တို့ရဲ့အတိတ်ကအောင်မြင်မှုလို့ကျွန်တော်တို့မခံယူပါဘူးဟိုရှေ့ဆက်ပြီးတော့ကျွန်တော်လုပ်စရာကြီးအများကြီးရှိတယ်ဟိုပြင်ဆင်စရာကြီးလည်းအများကြီးရှိတယ်ပေါ့ဆိုတော့နောက်ထပ်ကျွန်တော်တို့ဟိုပြင်ဆင်စရာကြီးပြင်ဆင်နေတယ်လုပ်စရာကြီးလုပ်နေတယ်တိဆောက်စရာကြီးတိဆောက်နေတယ်ပေါ့ဈေးရရတော့အလုံးဝအချက်ချကြပါတယ်ဟုတ်ကဲ့
ဟုတ်ကဲ့တစ်ဆက်တည်းမှာမေးချင်တာကတော့ဗောနော်ဒီချင်းပြည်ကနိုင်ငံတကာနယ်နိမိတ်ထိဆက်မှုတွေလည်းရှိတာဗောနော်သူဖြင့်အိန္ဒိယနဲ့ထိဆက်တဲ့မကြာခင်ကဒီထိုင်းမှာလုပ်ခဲ့တဲ့မြမရေးဆွေးနွေးပွဲကိုကြည့်မယ်ဆိုရင်အိန္ဒိယတို့ဘင်္ဂလားဒေ့ရှ်တို့လည်းတက်တာဗောနော်ဒီဒေသတွင်းကအဓိကတော့တိုက်တွန်းနေကြတာရွေးကောက်ပွဲလမ်းကြောင်းတို့တွေ့ဆုံဆွေးနွေးဖို့ဗောနော်အဲ့လိုမျိုးဆိုရင်ရောဒီကိုရိုင်းကစစ်ကောင်စီနဲ့တိုက်နေတဲ့ခေါင်းဆောင်တယောက်အနေနဲ့ဆိုရင်ဘယ်လိုသဘောထားရှိလဲမြတ
်ဟုတ်ကဲ့ပါကျွန်တော်တို့ပုံပုံလင်းလင်းပြောရရင်တော့နိုင်ငံတကာကကျွန်တော်တို့မြန်မာနိုင်ငံရဲ့အခင်းချင်းကိုနားလည်ဖို့မကြိုးစားဘူးလို့ကျွန်တော်ကတော့မြင်တယ်ပေါ့ဟိုတော်တော်များများအများစုပေါ့လေဒီနိုင်ငံတကာတော့နေပြည်တော်ကိုဘယ်သူကထိန်းချုပ်တယ်လဲဆိုတဲ့အမြင်ပေါ်မှာပဲသူတို့ချင်းကလေးရှိတယ်ပေါ့ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်အမြင်ပြောင်းလဲနိုင်အောင်ကျွန်တော်တော်လှန်ရေးမြေပြင်မှာလုပ်နေတဲ့ပုံကူဒီကပဲစ조사ရမှာပါဆိုတော့နိုင်ငံတကာကိုကျွန်တော်တို့အပြစ်သွားတင်လို့မရဘူးဘယ်နိုင်ငံမှဆိုသူ့ရဲ့အကျိုးစီးပွားကိုသူကပေါ်ပြီးတော့ပထမဦးဆုံးအနေနဲ့သူစိတ်ဝင်စားမှာပဲဒါကိုကျွန်တော်တို့စိတ်ဆိုးတောသားထွက်ပြီးတော့အမုန်းတရားကိုအသွင်ဆောင်တဲ့ပုံစံမျိုးနဲ့ချင်းကပ်နေကျွန်တော်တို့ပဲပို့ပြီးတော့ဆုံးရှုံးနိုင်တယ်ပေါ့လေအဲ့ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်ကဟိုနိုင်ငံတကာကလက်ခံလာအောင်နိုင်ငံတကာကဒီတော်လှန်ရေးဟာနိုင်ကိုနိုင်မယ်ဆိုတဲ့အမြင်မျိုးပြောင်းလဲလာအောင်ဟိုတော်လှန်ရေးကောင်းဆောင်ကြီးရဲ့ဟိုအဓိကတာဝန်လို့ကျွန်တော်တို့ကတော့နားလည်ထားတယ်ပေါ့
ကိုညဉ့်ညဲဆက်သွယ်မြင်မြင်ခဲ့တာပါရှင်ဖီအမေရိကန်တိုင်းရဲ့ပုံထုမနက်ခင်းအစီအစဉ်လေးကိုနားဆင်နေကြရတာပါမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးတဲ့ဒီအစီအစဉ်ပထမနာရီဝက်ကိုတော့ရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနားရီစာအစီအစဉ်တစ်ခုလုံးကိုတော့ဂျိုးရုစလောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ် Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ရှင
်ဖီအီအမေရိကန်တန်ရဲ့ရုပ်တံတဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရုပ်သံနဲ့ radio season အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ facebook နဲ့ youtube လူမှုကွန်ရက်စာမျက်နှာတွေမှာနာဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို view ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင်။ view american တရရဲ့2025ခုနှစ်ဇန်နဝါရီလ8ရက်ပုံထုံးနေ့မနက်ခင်း season တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးသွားမှာပါ။social media မှာလူကြည့်များတဲ့10မိနစ်သတင်းတိုးတွေနောက်ကဘာတလွားခီးသွွားအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့အရင်ဆုံးမြေကြီးဩဇာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာကတော့တောင်သူဘဝကနေသမရဖြစ်လာခဲ့တဲ့ဂျင်မီကာတာနဲ့ပတ်သက်ပြီးတော့စိုက်ပျိုးရေးလုပ်ငန်းလုပ်ကင်ကြတဲ့မြန်မာအမေရိကန်တချို့ရဲ့အမြင်တွေကိုတင်ပြပေးမှာပါပြည်ကနေ20ရာစုအစကနေဒီကနေ့အချိန်အထိခေတ်သစ်အမေရိကန်သမိုင်းမှာတောင်သူလယ်သမားဘဝကနေသမရဖြစ်လာသူဆိုလို့မကြခင်ရက်ပိုင်းတော့ကွယ်လွန်သွားခဲ့တဲ့သမရဟောင်းဂျင်မီကာတာတဦးသာရှိပါတယ်။သမရဟောင်းဂျင်မီကာတာရဲ့ဒီတောင်သူလယ်သမားဘဝအကြောင်းနဲ့သူနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုမှာစိုက်ပျိုးရေးလုပ်ကိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အမြင်တွေကိုတော့ကိုခမောင်စိုးမင်းကစူးစီးတင်ပြထားပါတယ်ရှင်။
အမေရိကန်လွတ်လပ်ရေးရတဲ့1986 18ရာစုအလဲကျော်ကာလဟာစက်မှုလက်မှုမထွန်းကားသေးတဲ့စိုက်ပျိုးရေးကိုအခြေခံရတဲ့ကာလဖြစ်လို့အဲ့ဒီအချိန်သမ္မတတွေထဲမှာမြေပိုင်ရှင်တွေဖြစ်ကြတာကများပါတယ်။အဲ့ဒီအတွက်စိုက်ပျိုးရေးနဲ့လည်းတိုက်ရိုက်ဆက်ဆံနေကြပါတယ်ဒါပေမဲ့20ရာစုအဝင်စက်မှုလက်မှုစတင်ထွန်းကားလာတဲ့ကာလကနေဒီကနေ့လိုနည်းပညာတွေထွန်းကားတဲ့အချိန်အထိခေတ်သစ်တစ်လျှောက်လုံးတောင်သူလယ်သမားစစ်စစ်ကနေအမေရိကန်သမ္မတဖြစ်လာသူဆိုလို့အခုနိုင်ငံတော်ဇာပနအဖြစ်ကျင်းပနေတဲ့ဂျင်မီကာတာတဦးတည်းသာရှိပါတယ်။အဲဒီလိုတောင်သူလယ်သမားသမ္မတကြီးဂျင်မီကာတာရဲ့ဇာပနနဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်အင်ဒီယားနာပလစ်မြို့မှာစိုက်ပျိုးရေးလုပ်ကိုင်နေတဲ့မြန်မာနိုင်ငံသားချင်းတိုင်ရင်သာပူပါကျဲဦးကအခုလိုဝန်내စကားဆိုပါတယ
်အခုလိုသမရဟောင်းဂျီမီကာတာရဲ့ဆုံသွားတာကျွန်တော်တို့စိတ်ပျော်ကြီးသမားအတွေ့ရတော့တော်တော်လေးဝန်내ဆရာကောင်းတယ်လို့ယူဆပါတယ်ပြီးတော့လေကျွန်တော်တို့ဗမာပြည်ကစွန့်လူပဲလောက်တဲ့စိတ်ပျော်ကြီးသမားပဲဖြစ်ဖြစ်သမရဂျီမီကာတာရဲ့ဘဝလမ်းစဉ်ကိုစဉ်းစားခြင်းနဲ့ကျွန်တော်တို့ကုန်စုဆရာအများကြီးရှိတယ်လို့ကျွန်တော်တွေ့မြင်ပါတယ်အခုလိုအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့ဘဝတစ်လျှောက်လုံးမှာကျွန်တော်အနေနဲ့တော်တော်လေးကိုပါလက်တင်ယူဆရာတွေပဲဖြစ်ဖြစ်လေးစားဆရာပဲဖြစ်ဖြစ်အများကြီးကျွန်တော်အနေနဲ့တွေ့ပါတယ်စိတ်ပျော်ကြီးလောကကနဲ့သမ္မတအထူးကျူဆတဲ့ဂျီမီကာတာရဲ့ဘဝကိုကျွန်တော်မှာတော်တော်လေးကြည်နူးဆရာအားတက်ဆရာအများကြီးရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ပြီးတော့သမ္မတဟောင်းဂျီမီကာတာအနေနဲ့သူမေကွန်းမှာစိတ်ပျော်ကြီးလောက်ရတာတော့တော်တော်လေးစိတ်ချမ်းသာမြေပုံကျွန်တော်မျက်စိထဲမှာပေါ်လာတယ်ကျွန်တော်ကစိတ်ပျော်ကြီးလောက်တယ်ကျွန်တော်စိတ်သက်ကြီးနူးပုံနဲ့အန်ရှင်ကြည့်တော့တမရဂျီမီကာရာတော်တော်လေးကိုစိတ်ပျော်ကြီးလောက်ကကနဲ့စိတ်ချမ်းသာမှုဖြစ်စေနိုင်တယ်လို့ကျွန်တော်ဆုံးကြည့်တယ်ကျွန်တော်တို့ဂျီမီကာရာရဲ့ဘဝလမ်းကြောင်းကိုစဉ်းစားခြင်းနဲ့ကျွန်တော်တို့အတိတ်ဆရာကုံစုဆရာစုထထားကြပါဆိုလို့ကျွန်တော်ပြောချင်ပါတယ်ပြီးတော့လေသမရဟောင်းဂျီမီကာရာခရစ်စတန်ဘာသာဝန်တူလေးဖြစ်တယ်ရင်းလေးမှုသူ့စိတ်ထဲမှာမရှိဘူးပြီးတော့လေကိုချင်းစာနာမှုစိတ်တက်ကောင်းတဲ့လူတယောက်ဆုံးသွားရတာကျွန်တော်တို့ဘလောက်ထိအားနည်းဆရာကောင်းတယ်ဆိုတာလေကျွန်တော်ပြောချင်ပါတယ်
ဂျီမီကာတာကိုအမေရိကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်ကပလိန်းဆိုတဲ့တောမြို့လေးမှာအိုင်လန်အနယ်လူဖြူမိဘနှစ်ဦးကနေ1924ခုနှစ်အောက်တိုဘာလ1ရက်နေ့ကမွေးဖွားခဲ့ပါတယ်သူမွေးရဇာတိပလိန်းဆိုတာတောမြို့လို့သာပြောရတာတကယ်ကလူရည်ဟာတထောင်တောင်မပြည့်ပါဘူးသူ့ဘာခင်ဟာမြေပဲဆိုင်တောင်သူဂျိမ်းစ်အာလီကာတာနဲ့မိခင်သူနာပြုဆရာမလီလီယန်ဂေါ်ရီတို့ကမွေးဖွားလာတဲ့သားသမီး၄ယောက်နဲ့အကြီးဆုံးသားဖြစ်ပါတယ် သူဟာဖခင်ဖြစ်သူရဲ့မြေပဲစိုက်ခင်းတွေမှာကြီးပြင်းလောက်ကင်ခဲ့ရပြီးလူများစုမြေယာလုပ်သားတွေဖြစ်ကြတဲ့လူမဲတွေနဲ့အပေါင်းအသင်းဖြစ်ခဲ့ပါတယ်အဲ့ဒီအချိန်ကအမေရိကန်ပြည်ထောင်စုမှာလူဖြူလူမဲခွဲခြားမှုရှိနေပေမဲ့ဂျင်မီကာတာဟာလူမဲတွေအပေါ်ကိုခွဲခြားနှိမ်ချဆက်ဆံတာမရှိတဲ့အပြင်လူမဲကောင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့ Civil Rights Movement လူသားအလုံးတန်းသူဖြစ်ရေးလှုပ်ရှားမှုကိုတောင်းအားသက်တရောထောက်ခံခဲ့ပါတယ်။အဲ့ဒီအချိန်ဟာနောက်အခါမှာသူ့အတွက်သမရဖြစ်စေမဲ့နိုင်ငံရေးဘဝကိုအဓိကအထောက်အကူဖြစ်စေတယ်လို့သူ့အကြောင်းပြုစုကြသူတွေကဆိုကြပါတယ်သူ့လိုမြေပဲဆိုင်တဲ့တောင်သူတယောက်ကနေသမရအထိတက်လှမ်းသွားပြီးအခုအခါနောက်ဆုံးချိန်စာပနာကိုဂါရဝပြုလိုက်ပါတယ်လို့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာဇော်ဖန်းဆိုတဲ့နာမည်နဲ့စိုက်ပျိုးရေးလုပ်နေတဲ့ကိုဇော်ကပြောပါတယ
်ဒီဂျီမီကာတာကတော့ဒါကျွန်တော်တို့ဒီသမရဖြစ်လာတယ်ဆိုတော့တက်တန်းမှာသူကဒီစိုက်ပျိုးရေးကိုဒီကောင်နော်သူကဒါလုပ်ငန်းလို့လုပ်ပြီးတော့သူကဖြစ်လာတာပေါ့နော်သူကတမနာဖြစ်လာတာအဲ့ရနေရောဆိုတော့သူ့ရဲ့ဇာပနာတွေကတော့ပြောချင်တာတော့ပြောမယ်ဆိုတော့အသက်တရာပေါ့တရာနဲ့နှစ်ရောနှစ်လလောက်ထိနေသွားဆိုတော့လူလူတက်တန်းအတွက်တော့ဒါတော်တော်ကြီးရောဘယ်လိုကနေပြောသွားပြီနော်လူတက်တန်းအတွက်တော့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ပေါ့ဆုံးသွားတယ်ဆိုတော့ဒါစိတ်မကောင်းတော့ဖြစ်ရတာပေါ့နော်အဲတခုအကြာလာတော့ဒီလိုစိုက်ပျိုးရေးလုပ်တဲ့လူတယောက်ကနေရောတမနာဖြစ်လာဆိုတော့ဒါအကုန်ယူစရာပေါ့ကွယ်လွန်သွားတဲ့တော့ဒါပါဖြစ်ပေါ့နော်အဲ့ပြတော့ဇာပနာတော့ဇာပနာကိုတော့ကျွန်တော်တို့လည်းနီးနားဆိုတော့တွားပြီးတော့ကြည့်ကြမှာလည်းဖြစ်ပါတယ်။ဟိုကဝေးလဲဝေးတယ်ဆိုတော့မလာနိုင်ဘူး။မသွားနိုင်ဘူး။ဒါပေမဲ့ဒီကနေ့ပြောပဲကျွန်တော်ကကတော့ကတော့ပြပါတော့ပါနော်။ဒီတမရတော့မှာပဲစိုက်ပျိုးလို့ပြောတမရဖြစ်သေးတာဆိုတော့ကျွန်တော်တို့တွေလည်းဒီမှာမွေးတဲ့လူတွေဆိုရင်တော့လည်းပို့ပြီးတော့ဒါနောက်တစ်ခေတ်မှာပြောလို့မရဘူးဟာ။စိုက်ပျိုးလို့ပြောတမရရဲ့ဖြစ်ရင်ဖြစ်ကြပါဦးဒီမှာလေးစားပါတယ်။ကိုယ်ယူပါတယ်။အားကြပါတော့နော်။ဟုတ်ကဲ့။
ဂျီမီကာတာဟာအမေရိကန်အခြေခံဥပဒေအရအရွယ်ရောက်သူတိုင်းစစ်မှုထမ်းမှာဖြစ်တဲ့အတွက်ရေတက်သေးကိုဝင်ရောက်ခဲ့ပါတယ်သူဟာစစ်တပ်ထဲမှာပဲဘွဲရခဲ့ပြီးတဲ့နောက်သူ့ဇာတိမျိုးကရိုစလင်းစမစ်ဆိုတဲ့အမျိုးသမီးနဲ့လက်ထပ်ခဲ့ပါဗျ။အဲ့ဒီနောက်1953ခုနှစ်မှာစစ်တပ်ကနေထွက်လာပြီးဖခင်ဖြစ်သူရဲ့လက်ငုတ်လက်ရင်းမြေပဲစိုက်ပျိုးရေးကိုတောင်သူတယောက်အနေနဲ့ဇောက်ချလုပ်ကင်ခဲ့ပါဗျ။အဲ့ဒီလိုစိုက်ပျိုးရေးကိုပြန်လဲလုပ်ကင်တဲ့နှစ်မှာပဲမိုးအကြီးအကျယ်ခေါင်းတဲ့အတွေ့အောင်မြင်မှုမရရှိခဲ့ပါဘူး။ဒါပေမဲ့သူဟာစိတ်တက်မကြပဲနောက်နှစ်တွေမှာဗန်တွေကငွေချေးယူခဲ့ပြီးဆက်မှုလေရစိုက်ပျိုးရေးကိုအပြည့်အဝထူထောင်လုပ်ကင်ခဲ့ရမှာအကြီးအကျယ်အောင်မြင်ခဲ့ပါတယ်ဒီလိုနဲ့သူဇာတိ Plains မြို့ပတ်ဝန်းကျင်ဒေသမှာသူဟာအောင်မြင်ဆုံးလေယာစိုက်ပျိုးရေးသမားတစ်ယောက်ဖြစ်လာခဲ့ပါတယ်။ဒါအပြင်သူ့ရဲ့လူအများပေါ်ဖော်ရွေးကျင်နာမှုခွဲခြားဆက်ဆံခြင်းမရှိတာတွေကလည်းလူအများကသူ့အပေါ်လေးစားတန်ဖိုးထားစရာဖြစ်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Indianapolis မြို့ကတပိုင်းတနိုင်စိုက်ပျိုးရေးလုပ်ကိုင်ကျင်ကြတဲ့ကချင်တိုင်းရင်းသားအဂျွန်ဆိုသူကလည်းဂျင်မီကာတာနဲ့ပတ်သက်ပြီးဂုဏ်ယူမိတယ်လို့ပြောပါတယ်။
ဒီချင်းမိကကြတဲ့ပတ်သက်ပြီးတော့တကယ်ကိုအရင်ကုံယူရဲဆိုတဲ့အကြောင်းပြောချင်တာပေါ့ဟိုလူတွေကိုဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့လမ်းပြကောင်းတယောက်အားလိုမျိုးဆုံးသွားတာတော့စိတ်တော့မကောင်းပါဘူးเนาะဒါပေမဲ့သူရဲ့လှုပ်ဆောင်မှုအားလုံးကတော့ကျွန်တော်စိုက်ပျိုးရေးဝါဒနာရှင်တွေဒါမှမဟုတ်စိုက်ပျိုးရေးလက်ရှိလုပ်နေတဲ့လူအားလုံးအတွက်ကတော့အတူယူစရာတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ကျွန်တော်အားလိုမျိုးပြောချင်တာပေါ့เนาะစိုက်ပျိုးရေးလောကအားလုံးကိုပေါ့နော်လမ်းပြရှင်တယောက်အနေနဲ့အခုလိုနောက်ဆုံးခီးစီမှာပေါ့နော်ကျွန်တော်နေပြောစင်တာတော့လူတွေအတွက်အကောင်းဆုံးပုံတည်တည်ပြသွားတဲ့လူတယောက်အနေနဲ့ကောင်းရမောရပုံရောက်ပါစေဆိုတဲ့အကြောင်းကျွန်တော်ကတော့အားလိုမျိုးတောင်းစုပြုတာပေါ့နော်
ဒီလိုနဲ့ဂျီမီကာတာဟာအသက်38နှစ်အရွယ်မြေပဲဆိုင်တောင်သူတယောက်အနေနဲ့နိုင်ငံရေးလောကထဲကိုဝင်ရောက်ကာဒီမိုကရက်ပါတီဝင်တယောက်ဖြစ်လာခဲ့ပါတယ်1962ခုနှစ်မှာတော့ဂျော်ဂျီယာပြည်နယ်ကနေအထက်လွှတ်တော်အမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ရာမှာအနိုင်ရရှိရွေးချယ်ခံခဲ့ရပါတယ်အဲ့ဒီကနေတဆင့်1982ခုနှစ်ရောက်တဲ့အခါမှာဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှုအဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်အိမ်ဖြူတော်ကိုသွားမဲ့သမရဖြစ်ရေးလမ်းကြောင်းကပွင့်သွားခဲ့ပါတယ်ဒီလိုနဲ့1986ခုနှစ်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီသမရလောင်းအနေနဲ့ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရွေးကောက်မဲဆွဲခဲ့ရမှာလဲဂျီမီကာတာဟာမြေပဲတောင်တွေကိုလက်နဲ့ဆုပ်ပြတာတွေလုပ်ပြီးသူဟာရိုးရိုးသားမှန်စိုက်ပျိုးရေးသမားဖြစ်တယ်ဆိုတာကိုပုံဖော်ခဲ့ပါတယ်ဒါအပြင်သူဟာမြေပဲဆိုင်တောင်သူတွေဝေးလေရှိတဲ့အင်ကြီးအပြာနဲ့ဂျင်းပေါင်းကြီးအပြာကိုဝေးလေရှိပါတယ် အဲ့ဒီကာလမှာအမေရိကန်ပြည်သူတွေဟာဗီယက်နမ်စစ်ပွဲနဲ့ဝါတာဂိတ်အရှုပ်တော်ပုံတွေကြောင့်ဝါရှင်တန်ဒီစီကနိုင်ငံရေးလောကကိုစိတ်ကုံနေကြတဲ့အချိန်ဖြစ်ပါတယ်ဒါကြောင့်အဲ့ဒီအချိန် Republican Party ဘက်ကလက်ရှိသမ္မတ Ford ကိုအနိုင်ရပြီးအမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတအဖြစ်မြေပဲဆိုင်တောင်သူဂျီမီကာတာရွေးချယ်ခံခဲ့ရပါတယ်သူအနေနဲ့သမ္မတဖြစ်လာတဲ့အခါမှာစွမ်းဆောင်နိုင်တာတွေရှိသလိုမအောင်မြင်တာတွေလည်းရှိခဲ့ပါတယ်အရက်အစ္စရေးဆက်စပ်ပေးနိုင်တဲ့အတွေ့ငြိမ်းချမ်းရေးနိုဘယ်ဆုတောင်ချီးမြှင့်ခံခဲ့ရပါတယ်ဒါအပြင်ကွန်မြူနီတရုတ်နိုင်ငံနဲ့ဆက်ဆံရေးအပြည့်အဝထူထောင်နိုင်ခဲ့ပါတယ်ဒါပေမဲ့လည်းသူ့လက်ထက်မှာစွမ်းအင်ပြဿနာပေါ်ပေါက်ခဲ့ပြီးလောင်စာရှားပါမှုကြုံတွေ့ခဲ့ရသလိုငွေဖောင်းပွားမှုတွေလည်းဖြစ်လာခဲ့ပြီးပြည်သူအများရဲ့ညှိနှိုင်းတာကိုခံခဲ့ရပါတယ်တစတဲ့အီရန်မှာအမေရိကန်ထောက်ခံတဲ့ရှားဘီရင်ပြုတ်ကြပြီးအစ္စလမ်အစွန်းရောက်တွေအာဏာရရှိခဲ့ကာအမေရိကန်တန်ယုံကိုတောင်ဝင်ရောက်စီးနင်းတာခံခဲ့ရပါတယ်အဲ့ဒီအီရန်မှာရှိတဲ့အမေရိကန်တန်ယုံဝင်ရောက်စီးနင်းခံရတာဟာသမ္မတဂျီမီကာတာအတွက်1981ဒုတိယမြောက်သမ္မတရွေးကောက်ပွဲမှာရှုံးနေရတဲ့အဓိကအချက်ဖြစ်နိုင်တယ်လို့သမိုင်းပညာရှင်တွေကကောက်ချက်ဆွဲကြပါတယ်။ဒီလိုနဲ့သမ္မတဟောင်းဂျီမီကာတာဟာသူ့ရဲ့နောက်ဆုံးအချိန်တွေကိုတစ်ချိန်ကမြေပဲဆိုင်တောင်သူလုပ်ခဲ့တဲ့မွေးရမြေ Plains မြို့လေးကနေအိမ်ဟောင်းမှာပဲနေထိုင်ခဲ့ပြီးနှစ်တင်2025ကူးကဏီမှာကွယ်လွန်ခဲ့ပါတယ်။အမေရိကန်ဆိုရကလည်းနိုင်ငံတော်စာပနာအဖြစ်သူ့ကိုဂုဏ်ပြုပေးနေပါတယ်ခင်ဗျာ
ကိုခမောင်ဆုမင်းတင်ပြခဲ့တာပါရှင်မကြခင်မှာတော့ဆိုရှယ်မီဒီယာမှာလူကြီးများတဲ့10မိနစ်သတင်းတူတွေနောက်ကဘာတလွားခီးသွားအစီအစဉ်တွေကိုစူးစီးတင်ပြပေးဖို့ရှိပါတယ်ရှင် View American တန်ရဲ့ဇန်နဝါရီလ8ရက်ပုံထူးမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ကျမတို့အစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတင်ဆက်ပေးသွားမှာပါရှင်
မသေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ဒီယေဂျာကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ် VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင်
ဖီမေရိကန်တန်နေနဲ့နောက်ဆုံးရသတင်းတွေကိုအချိန်နဲ့တပြေးညီအမှန်ကန်ဆုံးနဲ့အမြန်ဆုံးကြိုးစားတင်ဆက်ပေးနေတာပါရှင်။ဖီကထုတ်လွှင့်တဲ့နောက်ဆုံးရသတင်းတွေသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA Internet Website လိပ်စာ bambis.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နားဆင်ကြည့်ရှုလို့ရပါတယ်။အခုတစ်ခါကတော့ဒီပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာ Social Media ပေါ်မှာလူကြိုက်များတဲ့တမနစ်သတင်းတူတွေကိုပြပြပေးပါမယ်။online ပေါ်ကနေကွန်ပျစီအစုံရောင်းချတဲ့ Amazon company ကမြေပြင်မှာတင်တာမကကောင်းကင်ဘော်ကပါပစ္စည်းတွေကိုပို့ဆောင်ဖို့အတွက်နှီးလန်းရှာနေပါတယ်။နောက် Brazil နိုင်ငံမှာတော့နာမည်ကျော်ဘောလုံးသမားနာမည်နဲ့ဝက်ကလေးတစ်ကောင်နာမည်ကြီးနေပါတယ်။ဒီလို social media ပေါ်မှာလူကြည့်များတဲ့တမနစ်သတင်းတူလေးတွေကိုတော့မအေးတန်တာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
အရောင်းဝယ်လုပ်တဲ့ e-commerce လုပ်ငန်းကြီးတစ်ခုဖြစ်တဲ့ Amazon ကဥရောပမှာပထမဦးဆုံးအကြိမ်အနေနဲ့အီတလီနိုင်ငံမှာ drone နဲ့ဆန်းသက်ပြီးတော့ပစ္စည်းပို့ဆောင်တာဖြစ်ပါတယ်။သူတို့ကဒီဇင်ဘာလ4ရက်နေ့မှာအီတလီနိုင်ငံအလဲပိုင်း Abruzzo ဒေသ San Salvo မြို့မှာဆန်းကျင်ခဲ့တာပါ။လာမယ့်နှစ်မှာဝန်ဆောင်မှုစတင်နိုင်မှုအတွက်လိုအပ်တဲ့သတ်မှတ်ချက်တွေပြင်ပြီးအောင်အီတလီအာဏာပိုင်တွေနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်နေပါတယ်လို့ Amazon ကပြောပါတယ်။အရင်ကတော့သူတို့2024နှစ်ကုန်ပိုင်းမှာအီတလီနဲ့ဗြိတိန်မှာ drone နဲ့ပစ္စည်းပို့ဆောင်မှုတွေစတင်ဖို့မျှော်လင့်ကြောင်းပြောထားတာပါဗြိတိန်လေကြောင်းကြီးကြပ်ရေးအဖွဲ့ကလည်းအော်ဂိုလာတော့က Amazon ပါဝင်တဲ့စီမံကိန်း6ခုကိုရွေးချယ်ခဲ့ပြီးတော့ပစ္စည်းပို့ဆောင်ရေးအခြေခံအဆောက်အုံစစ်ဆေးရေးနဲ့အရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေမှာ drone သုံးဆွဲနိုင်မှုစမ်းသပ်သွားမယ်လို့ဆိုပါတယ် Amazon Prime Air drone ပို့ဆောင်ရေးဝန်ဆောင်မှုကို2022ဒီဇင်ဘာလမှာစတင်ခဲ့ပြီးတော့လက်ရှိမှာတော့ American ပြည်အောင်စုကTexas ပြည်နယ်နဲ့ Arizona ပြည်နယ်တချို့နေရာတွေမှာတုံးနေပါတယ်။ Amazon ရဲ့ပစ္စည်းပို့ဆောင်ရေး drone တွေအီတလီကောင်းကင်မှာပထမအဆုံးအချိန်ပြန်တန်းခဲ့တာ2024ဒီဇင်ဘာလ4ရက်ပါ။အ MK30 drone တွေနဲ့စံသက်ခဲ့ပါတယ်။ဒီလုပ်ငန်းမှာဥဆောင်နေတဲ့ Amazon Computer မျက်စိအစီအစဉ်တုံးထားတဲ့အလိုလျောက်ထိန်းချုပ်စနစ်နဲ့ drone တွေဖြစ်ပါတယ်လို့အီတလီမှာပစ္စည်းစမ်းပို့ခဲ့တာနဲ့ပတ်သက်ပြီးတော့ကြေညာချက်မှဖော်ပြထားပါတယ်။ရှေးလျှောက်တော့တဖြည်းဖြည်းတိုးချဲ့သွားမှာဖြစ်တယ်လို့ကုမ္ပဏီပြောခွင့်ရက Rider သတင်းဌာနကပြောပါတယ်ရှင်။UNESCO ကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်ဝင်တစ်သားဒဒါတွေဖြစ်ပါတယ်။တရုတ်ပြည်ကရိုးရာတစ်သားဒဒါဒီဇိုင်းပုံတွေနဲ့စောက်လုံရည်နည်းတွေကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်တဲ့ကို2024ဒီဇင်ဘာလ5ရက်နေ့ကပဲထည့်သွင်းလိုက်တာပါ။ဒီဒဒါမျိုးတွေကဖူချက်နဲ့ကျဲကျန်းပြည်နယ်တွေမှာအများဆုံးတွေ့ရပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း1000ကျော်ကလေးကစောက်ထားတာဖြစ်ပါတယ်။တန်တချောင်းမှမတုံးရပ်ပစ်ရိုက်တာမျိုးမလို့တေတာရိုးရာပြီးသူကကရိယာသုံးပြီးတော့တေတာတိုင်းတွင်လည်းရက်ဖောက်ဆောက်လုပ်ထားပါတယ်။တရုတ်ပြည်မှာကနဂါးလေပွဲတော်မှာဒီတံတားပေါ်ကများများဖြက်လျှောက်လေဘဝမှာပုံမချမ်းသာကြွယ်ဝလေပဲလို့ရိုးရာယူရှိပါတယ်။ဒီတံတားတွေကို2009မှာ UNESCO စီးရင်နဲ့ထည့်ခံရပြီးတဲ့နောက်ပျက်စီးမှုတွေကြောင့်စီးရင်ကထုတ်ခဲ့တာပါ။အခု2024မှာပါရာဂွေးနိုင်ငံ Ascension မှာကျင်းပတဲ့19ချိန်မြောက်အစိုးရများနှင်းတော်ပလဲပွဲမှာရုပ်ပြည်ကတည်သားတရားတွေကိုကမ္ဘာဒရမ်ရဲ့ယဉ်ကျေးမှုအမွေနဲ့စီးရင်နဲ့ပြန်ထည့်သွင်းလိုက်တာဖြစ်ပါတယ်ပီရူနိုင်ငံလီမာမြို့တော်မှာလမ်းပေါ်ပောက်ကွဲမှုထပစ်တဲ့အခိုက်အတန့်ဖြစ်ပါတယ်ဒီဇင်ဘာလ5ရက်ကြာသပတေးနေ့ကလမ်းဘေးလျှက်စင်မီတာပုံပောက်ကွဲပြီးတော့အနည်းမှာလမ်းလျှောက်နေတဲ့အမျိုးသမီးတူထိခိုက်ဒဏ်ရာရသွားပါတယ်ခရိုင်အနေနဲ့စီမံခန့်ခွဲရေးလက်ထောက်မန်နေဂျာရဲ့အဆိုအရလျှက်စစ်ကေဘယ်ကြိုးပြန့်ပြင်းနေချိန်မှာပြဿနာတစ်ခုခုရှိပြီးတော့လျှက်စစ်ဘဝများသွားတာကနေပောက်ကွဲတာဖြစ်နိုင်တယ်လို့ဆိုပါတယ်။လုံခြုံရေးကင်မရာမှာတွေ့ရတဲ့ပုံမှာတော့ပောက်ကွဲချိန်မှာအနားကိုအချင်းကိုက်ရောက်နေတဲ့အမျိုးသမီးကမီတာဘောက်စ်အဖုံထိမှန်ပြီးတော့ကျင်းနေပြုတ်ကျသွားတာတွေ့ရပါတယ်။ချက်ချင်းဆိုလိုပဲအနားမှာရှိနေတဲ့စစ်သားတယောက်ရောက်လာပြီးတော့သူ့ကိုဆွဲထုတ်ကယ်ဆယ်ပေးခဲ့ပါတယ်။ဒဏ်ရာရတဲ့အမျိုးသမီးဘာမှတော့သိပြီးတော့မထိကိုက်သွားပါဘူး။လျှက်စစ်တဲ့အားကုန်နေဖြစ်တဲ့ Plus Energy ကတော့ဒီကိစ္စကိုသူတို့နဲ့မဆိုင်ဘူးလို့မြင်သွားခဲ့ပါတယ်။ American ပြည်ထောင်စုအနောက်ခြမ်း California ပြည်နယ်မြောက်ပိုင်းလူနေကျဲတဲ့ကံရိုးတန်းဒေသမှာငရင်လှုပ်သွားတာကိုလုံခြုံရေးကင်မရာတွေကမှတ်တမ်းဗီဒီယိုမှာတွေ့ရပါတယ်။ကြာသပတေးနေ့ဒီဇင်ဘာလ5ရက်ကပြင်အား Richard Scale 9နဲ့ငရင်ကြီးလှုပ်တဲ့အခါမှာဆေးကြောက်ဆိုင်ပြိုခင်းတဲ့ကဆေးကြောက်ပင်တွေအချိန်ပြင်းပြင်းနဲ့လှုပ်ခါနေတာတွေ့ရတာပါ။နေအိမ်တစ်ခုကရေကူးကန်တွေကရေတွေလည်းပေါင်းပင်ခတ်ပြီးတော့လှုပ်ခါနေတာတွေ့ရပါတယ်။ပြင်အားများတာကြောင့်ဆူနာမီဘေးဆိုးရင်ရလို့ကဲယိုရန်မြို့တွေရဲ့အနေပိုင်းနေရာတွေကပြည်သူတွေဘေးလွတ်ရာရွှေ့ပေးခဲ့ရပြီးတော့နောက်ပိုင်းမှာတော့ဆူနာမီသတိပေးချက်ပြန်ရုပ်ခဲ့ပါတယ်။ American အနောက်ပိုင်း Pacific ကဲယိုရန်အချိန်မနေ့7နာရီမထိုးခင်မှာငရင်လှုပ်သွားပြီးတော့နောက်တနာရီခွဲလောက်အကြာမှာတော့ California နဲ့ Oregon ကမ်းရိုးတန်းမိုင်900အရှိဒေသမှာထုတ်ပြန်ထားတဲ့ Tsunami သတိပေးချက်ကိုပယ်ဖျက်လိုက်တယ်လို့အမျိုးသားမိုးလေဝသဌာနကပြောပါတယ်။ Brazil နိုင်ငံမှာ Jose Luis Gracia ဆိုတဲ့အမျိုးသားတူသူကိုဗစ်ကပ်ပြီးကာလအတွင်းမှာရခဲ့တဲ့ကြံစီကိုအကောင့်ထဲပေါ်နေတာပါ။သူကခွေးလိကျင်ပြီးတဲ့တင်းနှန်းစရာလုံးမယ်လို့စိတ်ကူးမိခဲ့တာပါ။ဒီလိုကိုသူတယောက်တည်းလှုပ်တာမဟုတ်ဘဲနဲ့သူ့ရဲ့လက်ထောက်အနေနဲ့ပါဘလိုဆိုတဲ့ဝက်လေးတစ်ကောင်ခံခဲ့ပါရဲ့။ COVID-19 ကပ်ပြီးကြောင့်ရီယိုမြို့ကစားတောက်ဆိုင်လုပ်ငန်းတွေထိခိုက်ပြီးတော့သူအလုပ်ပြုတ်သွားတဲ့အခါမှာဂါစီယာကခွေးလမ်းလျှောက်ပေးတာနဲ့လေ့ကျင့်ပြီးတဲ့အလုပ်တွေကိုပြောင်းလုပ်ခဲ့ရတာပါ။သူရဲ့ဘဝမှာပို့ပြီးတော့အထူးအဆန်းအချိုးခွေဖြစ်သွားခဲ့ရတာကတော့ဥရုဂွေးဘောလုံးသမားဂျော်ဂျီယန်ဒီအာရာစကီတာရဲ့နာမည်ကိုယူပြီးမှဲ့ထားတဲ့ဝက်ကလေးပါဘလိုဒီအာရာစကီတာကိုဝင်းစားလိုက်တာဖြစ်ပါတယ်။ဒီဝက်လေးကတိတ်လိမ်မှာပြီးတော့သူပြောသမျှလည်းနားထောင်ခွေးနဲ့လည်းအတူတူလိုက်ပြီးတော့လမ်းလျှောက်တာပါ။တိတ်ပြီးတော့စကားနားမထောင်တတ်တဲ့ခွေးတွေတောင်မှဝက်ကလေးပါဘလိုနဲ့တွေ့တဲ့အခါမှာနည်းနည်းငြိမ်သွားကြပြီးတော့ထိမ့်လို့ပို့လွှဲတာတွေ့ခဲ့ရပါတယ်။ဒါကြောင့်မလို့သူ့ရဲ့အာမာကန်နီနိုခွေးဟိုတယ်မှာပါဘလိုကအရေးပါတဲ့ရာထူးရထားပါတယ်။ဝက်ကလေးပါဘလိုရဲ့ထူးခြားတဲ့ဂုဏ်သတင်းကလူမှုကွန်ရက်မှာနာမည်ကျော်လာပြီးတော့ရီယိုမျိုးကခွေးချစ်သူတွေစီတာမကသတင်းဌာနတွေရဲ့အာယုံစိုက်တာပါခံနေရတာဖြစ်ပါတယ်ရှင
်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းတွေကိုမအေးတန်တာကျော်ကစူးစီးတင်ပြပေးခဲ့တာပါရှင်။ အခုကတော့ကမ္ဘာတစ်လွှားခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာပါဒီတစ်ပတ်မှာတော့နာမည်ကျော်တဲ့တောင်အာဖရိကဟိုတယ်ကိုခေါ်တော့ပါမှာရှင်တောင်အာဖရိကနိုင်ငံ Cape Town မြို့က Mount Nelson Hotel မှာကိုယ်စိတ်ကြိုက်လက်ဖက်ရည်အရသာနှက်ပေးတာကစပြီးတော့တဲခိုတဲ့သူတွေအတွက်လူလီသေးမရှိအောင်ပြင်ဆင်ထားပေးပါတယ်။တက်တန်း125နှစ်ကျော်ပြီဖြစ်ပေမဲ့လို့ဒီကနေ့အထိဧည့်သည်တွေကိုဆွဲဆောင်ထားနိုင်တဲ့ကျင်းငါးပွင့်ဟိုတယ်ကိုတော့မဆုမြတ်မွန်တဲ့အတူကမ္ဘာတစ်လွှားခီးသွားအစီအစဉ်ကနေတွားပြီးတော့လည်လာကြအောင်ပါရှင်။
တောင်အာဖရိကနိုင်ငံကိပ်တောင်မြို့မှာ The Pink Lady လို့တင်စားခေါ်ကြတဲ့ကျယ်ငါးပွင့်စိန်ခံ Mount Nelson Hotel ကြီးဟာစာဖွင့်တဲ့1899ခုနှစ်ထဲကဒီကနေ့အထိနိုင်ငံတကာနာမည်ကျော်တွေလာရောက်တဲခုံနေတဲ့ Hotel ကြီးတစ်ခုဖြစ်ပါတယ်။2024ခုနှစ်အတွင်းကမ္ဘာအကောင်းဆုံး Hotel 50စာရင်းမှာနံပါတ် 28 ရထားတဲ့ Mount Nelson Hotel ကြီးကဒီကနေ့ခေတ်နောက်ဆုံးပေါ် Hotel တွေလိုမျိုးစမ်းသစ်နေတာမျိုးမဟုတ်ဘဲဟိုတယ်စာဖွင့်တဲ့လွန်ခဲ့တဲ့125နှစ်ကအတိုင်းအေးအေးဆေးဆေးအနားယူအပန်းဖြေခြင်းဆရာဖြစ်အောင်လို့ပြင်ဆင်ထားပါတယ်။ဥရောပကနေအာဖရိကတိုက်ကိုအပန်းဖြေခရီးစားထွက်ခဲ့ကြတဲ့ခေတ်ကာလတုန်းက Union Castle Thermal Light မှာပထမတန်းစားစီးပြီးတောင်အာဖရိကနိုင်ငံသွားလည်သူတွေတဲခိုနိုင်ဖို့ဒီဟိုတယ်ကြီးကိုဖွင့်ခဲ့တာဖြစ်ပါတယ်။စာဖွင့်ခဲ့တဲ့ကအကောင်းဆုံးဝန်ဆောင်မှုတွေကိုပေးလာခဲ့တဲ့ဟိုတယ်ကြီးဖြစ်တာကြောင့်တောင်အာဖရိကနိုင်ငံကိုလာလည်ကြသူတိုင်းတဲခိုခြင်းနဲ့ဟိုတယ်မျိုးဖြစ်နေပါတယ်။ဒီဟိုတယ်မှာဗြိတိန်တော်ဝင်မိသားစုတွေ၊ကမ္ဘာအထင်ကြီးပုဂ္ဂိုလ်တွေ၊ဟောလိဝုဒ်နာမည်ကြီးတွေအမျိုးစုံတဲခိုဘူးကြပါရယ်။ထူးခြားတဲ့အခမ်းအနားတွေကိုလည်းဒီမှာလာပြီးကျင်းပကြလေးရှိပါရယ်
။ The whole initiative will be officially dedicated to the memory of Diana.
ဗြိတိန်ကကွဲလွန်သူမင်းသမီးဒိုင်ယာနာကိုရည်စူးတဲ့ပရဟိတပွဲတစ်ခုကိုအကိုဖြစ်သူ Charles Spencer 1969ခုနှစ်တုန်းကလုပ်ခဲ့တာဖြစ်ပါရယ်။ဟိုတယ်စာဖွင့်ခဲ့တဲ့1899ခုနှစ်ကစလို့ဒီကနေ့အထိဟိုတယ်ကိုရောက်လာသမျှဧည့်သည်တွေကိုဂရုတစိုက်အဲ့ခံဖို့ကဟိုတယ်ဝန်ထမ်းတွေရဲ့ပထမဦးစားပေးဖြစ်တယ်လို့ဟိုတယ်ထွေထွေမန်နေဂျာက AP သတင်းကိုပြောပြပါတယ
် You need to make sure that you keep whoever has been coming here for 30 40 50 years happy connected but at the same time
လုံးရတဲ့အနည်း30 40 50တဲ့ကဓမ္မလာတဲနေတဲ့ဧည့်သည်တွေစိတ်ချမ်းသာမှုအသေးချာရအောင်ဟိုတယ်နဲ့သူတို့ကြားချိတ်ဆက်မှုရှိနေတဲ့ဆိုရဲခံစားမှုမျိုးရအောင်အဲ့ဝတ်ချေဖို့လိုသလိုလွန်ခဲ့တဲ့အနည်း20 30လောက်ကမှဒါမှမဟုတ်လွန်ခဲ့တဲ့နှစ်နှစ်လောက်အထိဟိုတယ်လာဖို့အိမ်မက်တောင်မမက်ဖူးသူမျိုးအထိကိုနှွေးနှွေးထွေးထွေးကြိုဆိုဧည့်ခံနိုင်ဖို့လိုရတယ်ဒါကသူမတူတဲ့ထူးခြားမှုပါ
Cape Town မြို့မှာသမိုင်းဝင်ရှေးဟောင်းနေရာတစ်ခုလို့ပြောနိုင်တဲ့ Mount Nelson Hotel ကြီးရဲ့ထူးခြားမှုကပန်းရောင်အစားအဦးကြီးတွေဖြစ်ပါတယ်။ဒါကြောင့်လဲ The Pink Lady လို့တင်စားခေါ်ကြတာပါ။125နှစ်ထက်မနည်းရှိနေပြီဖြစ်တဲ့တန်တန်းတျောက်အကောင်းဆုံးဆန်တွေနဲ့ထိန်းထားပြီးတော့ခင်းတဲ့အညီနောက်ကျန်မနေဖို့ကိုလည်းအစအစပြင်ဆင်ထားပါတယ်။
We want to be relevant and I think we are relevant in the 21st century but we're not modern.
ကျွန်တော်အနေနဲ့ဟိုတယ်ကို27ရာစုနဲ့ကိုက်ညီတဲ့ဟိုတယ်မျိုးဖြစ်စေချင်ပါတယ်ဖြစ်တယ်လို့လည်းထင်ပါတယ်ဒါပေမဲ့ဒီဟိုတယ်ကခေတ်ဆန်တဲ့ဟိုတယ်မျိုးမဟုတ်တော့ဟိုတယ်ဝန်ထမ်းတွေရဲ့ uniform ဝတ်စုံတွေကိုစတိုင်လဲကျစိတ်ဝင်စားစရာဖက်ရှင်မျိုးလေးဖြစ်ရမယ်ဆိုပြီးစဉ်းစားရပါတယ်။ဥပမာအဲဂျိုဝန်ထမ်းတွေဆိုရင်ပန်းရောင်ဘလေးဇာကိုအင်ကြီးပန်းရောင်ဂျက်ကက်ဝတ်ထားကြပါတယ်။တခြားဝန်ထမ်းတွေဆိုရင်အပြာရောင်ဂျက်ကက်ဝတ်ပြီးရင်ပတ်အိတ်ကက်မှာပန်းရောင်လက်ကင်ဘွားထည့်ထားတာမျိုးတမူထူးပြီးတော့စိတ်ဝင်စားစရာဖြစ်အောင်လုပ်ထားပါတယ်
။ Mount Nelson Hotel ကြီးရဲ့ကြော်ကြားမှုတွေကတခုကတော့နေကင်းဘက်လက်ဖက်ရည်နဲ့တဲခင်းအခမ်းမှုဖြစ်ပါတယ်။အင်္ဂလိပ်လူမျိုးတွေ1800ပြည့်နှစ်ပိုင်းတွေကစတင်လာတဲ့အစဉ်အလာတစ်ခုလို့လည်းပြောနိုင်ပါတယ်။လက်ဖက်ရည်အရသာမျိုးစုံကိုလိုက်ဖက်တဲ့မုံမျိုးစုံနဲ့တွဲဖက်အရသာခံစားတော့ကြတဲ့အလေအထားတစ်ခုလည်းဖြစ်ပါတယ
်။ So here we've got our hazelnuts and coffee tart which we as a team just really love so it's our favorite and that's why you
Mount Nelson Hotel ရဲ့အတွက်အရသာထူတဲ့အချိုမုံတွေကိုဖန်တီးပေးနေတဲ့ pastry chef Vicky ကသူလုပ်ထားတဲ့မုံတွေကိုတခုချင်းဘလို့အရသာမျိုးဖြစ်အောင်လုပ်ထားတယ်ဆိုတာရှင်းပြနေရပါမောင်အချိုတွေဖြစ်ပေမဲ့တည်တည်တွေနဲ့ရောပြီးတော့မအီအောင်စားလိုက်တာနဲ့အရသာဆွဲသွားအောင်လို့ဖန်တီးလုပ်ထားတဲ့အကြောင်းတွေကိုပြောပြနေတာဖြစ်ပါတယ်။မောင်အချိုတစ်ခုချင်းစီမှာထူးတဲ့အရသာရှိအောင်လုပ်ထားတဲ့အဓိကအကြောင်းတစ်ခုကတော့ဟိုတယ်မှာရနိုင်တဲ့မြောင်များလှစွာသောလက်ဖက်ရည်အမျိုးအစားတွေနဲ့လိုက်ဖက်တဲ့မုံတွေတွဲပြီးတော့အဲခံနိုင်အောင်ဖြစ်ပါတယ်။ဒီဟိုတယ်တွေကလက်ဖက်ရည်ဆိုင်မှာလက်ဖက်ရည်အမျိုးပေါင်း58မျိုးရောဆက်ထားတဲ့အရသာအမျိုးပေါင်း300အထိမှာတောက်နိုင်ပါတယ်။ဒါကြောင့်လဲလက်ဖက်ရည်အရသာခံကျွမ်းကျင်သူတွေကိုယ်တိုင်လက်ဖက်ရည်တောက်သူတွေကိုရှင်းပြအဲ့ခံပါတယ်
။ He is quite personal
So I often want to relate it to the particular person asking me because I would often ask
တယောက်ချင်းစီမှာဘလို့လဖေးရတာမျိုးကြိုက်တယ်ဆိုတာရှိကြပါတယ်အဲဒါကြောင့်ဘာလဖေးတောက်ချင်တယ်လို့ပြောတဲ့သူပေါ်မူတည်ပြီးကျွန်တော်ကအရသာပြင်ဆင်ပေးပါတယ်။လက်ဖက်လာတောက်ချင်သူတွေကိုလက်ဖက်အချိုတောက်ချင်လား၊တတိအရသာမျိုးတောက်ချင်သလား၊တဘာဝဆေးဘက်ဝင်တောက်ချင်သလားလို့ကျွန်တော်မေးလေရှိပါတယ်။ဆေးဘက်ဝင်တဘာဝလက်ဖက်ရဲထဲမှာမှမျိုးစုံရှိပါသေးရဲ့။လမ်းဆန်းတဲ့အရသာ၊တိတ်မပြင်းတဲ့အရသာ၊ပန်းနဲ့ပြင်းတဲ့အရသာ၊ပန်းနဲ့တင်းတင်းလေးဖြစ်နေတဲ့အရသာစသဖြင့်အများကြီးရှိပါတယ်။
အခုလိုလဖက်ရည်တောက်သူတွေမမေ့နိုင်တဲ့အရာသာမျိုးဖြစ်အောင်စီစဉ်ပေးထားတာမဟုတ်ဟိုတယ်မှာတဲခိုကြသူတွေသာမကနေလည်ကလဖက်ရည်လာတောက်ကြသူတွေနဲ့အမြဲစီကားနေပါတယ်လဖက်ရည်အရာသာခံပောက်တဲ့အတွေ့အကြုံအပြင်အသောဝင်တဲ့မှတ်သားစရာတွေလည်းရတယ်လို့ပုံမှန်လာတောက်နေတဲ့ဧည့်သည်တယောက်ကပြောပြပါတယ်
I've always you know loved having afternoon teas high teas
ni kimpe le phet yi taw da ko jama a myei chai ba de mong myo song ne le phet yi taw ya da ko chai ba de di ma le phet yi taw ya da ga ro khin yi tit khu ko twa ya de lu myo mo po phi ro tabor cha ba de di ni manat ka so le phet yi a ya da tit twi chao ma yauk phu de khin yi tit khu ko yauk twa de lu ba be le phet yi a ya da ne lai aw twae pe tha de a sa sa ga le jama a twet မှတ်သားစရာတစ်ခုအနေနဲ့ပါသွားမှာပ
ါအခုလိုလက်ဖက်ရည်ကအစားဧည့်သည်တွေအတွက်လိုလေသေးမရှိအောင်ပြင်ဆင်ထားတဲ့ကိတ်တောင်းမြို့က Mount Nelson ဟိုတယ်ကြီးမှာစားဖွင့်ချိန်ကလေးကထိတ်တန့်အကျော်အမော်တွေနဲ့မပြတ်ဖြစ်နေတာလို့ခီးသွွားဆောင်းပါးတွေခီးသွွားစားအုပ်တွေရေးတဲ့စာရေးဆရာမကပြောပါတယ
် From the very outset the Mount Nelson was the place to be seen
ဟိုအစားရည်က Mount Nelson Hotel ဆိုတာလူတိုင်းရောက်ဖူးချင်တဲ့ဟိုတယ်မျိုးဖြစ်ပါတယ်ဥရောပကနေပြီးတော့ Cape Town ကိုခရီးထွက်ကြတဲ့ခေတ္တဝန်ဆိုရင်လူတိုင်း Mount Nelson မှာပဲတဲခဲ့တာပါ။အဲ့ကာလတွေကနာမည်ကြီးအလုံးဒီမှာတဲမှုပါတယ်။ဒီနောက်ပိုင်းမှာ Hollywood ခေရောက်လာတော့လေ Melina Dietrich တို့ Robert Wagner တို့ဒီမှာပဲတဲခဲ့ပါတယ်။နောက်ပိုင်းခေတ်တွေရောက်လာတော့လေ Pop Star တွေ Charlize Theron, Leonardo DiCaprio, Bono, Phil Collins တို့လို့ပို့ပြီးတော့ကြော်ကြားတဲ့သူတွေဒါမကဘူး။ဒလိုင်းလာမတော်မှာဒီမှာပဲတေးခဲ့ပါတယ်တဲဘူးသူအားလုံးကနာမည်ပြီးပြောပြရင်တော့အများကြီးပါဒုတိယမြောက်အလစ်ဇဘက်ဘီယင်မာကြီးလည်းဒီဟိုတယ်မှာပဲတေးခဲ့ပါတယ်ဗြိတိန်တော်ဝင်မိသားစုဝင်တော်တော်များများလည်းဒီမှာတေးဘူးကြပါတယ
်တောင်အာဖရိကနိုင်ငံကိတ်တောင်မြို့မှာ125နှစ်ထက်မနည်းသက်တမ်းရှိနေတဲ့ Mount Nelson ဟိုတယ်ကြီးဟာဇိမ်ခန်းဆိုတဲ့အတိုင်းဟိုတယ်ကိုရောက်လာသူတွေအေးအေးဆေးဆေးဇိမ်ခန်းအနားယူနိုင်ဖို့အမြဲအသင့်ဖြစ်နေပါတယ်ဟိုတယ်အဆောက်အဦတွေကပန်းရောင်မှုပင့်ကလေးဒီလို့တင်စားခေါ်ကြတဲ့ဟိုတယ်ကြီးမှာစိတ်ဝင်စားစရာနောက်ခံသမိုင်းတွေနဲ့နောက်ထပ်အမှတ်ရစရာတွေကိုကြိုးဆိုနေပါတယ်ရှင်ကျွန်မဆူမြတ်မော်မှာ
ဒါတော့နာမည်ကျော်ရီတဲတဲ့တောင်အာဖရိကဟိုတယ်အကြောင်းကမ္ဘာတစ်လွှာခီးသွားစီစဉ်မှာမဆူမြတ်မော်ကတင်ဆက်ပေးခဲ့တာပါရှင်ဒီစီစဉ်တဲ့ဒူဗီယူကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website ဆာမျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်ကြည့်ရှုလို့ရပါတယ်။ဒါပြင် VOA မြန်မာပိုင်း Facebook နဲ့ YouTube ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ထိတ်တန့်သတင်းတွေကိုတော့အသံနဲ့ရောစာသားနဲ့ပါဖော်ပြပေးထားပါတယ်။အခုဆက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပါအောင်မယ်ရှင်။လာမယ့်သတင်းနှစ်ပတ်အတွင်းအမေရိကန်သမ္မတတာဝန်ယူဖို့ပြင်ဆင်နေတဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါကသူ့ရဲ့နေအိမ်မှာအင်္ဂါနေ့ကသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သူ့ရဲ့နိုင်ငံသားရဲ့အမူအရာတွေကိုရှင်းလင်းခဲ့ပါတယ်။ပြီးခဲ့တဲ့တစ်နှစ်ကျော်ကဟာမက်စစ်သွေးကြွအဖွဲ့ဖမ်းဆီးသွားခဲ့တဲ့တစားကန်အားလုံးကိုပြန်လွတ်ဖို့ပြင်းပြင်းထန်ထန်တောင်းဆိုခဲ့ပြီးတော့ဒီလိုမှမဟုတ်ရင်ပြက်ပြက်သားသားနဲ့ပြင်းပြင်းထန်ထန်ကိုပဲတုံ့ပြန်ဆောင်ရွက်တာနဲ့ကြုံရမယ်ဆိုပြီး6ချိန်တိတိသူကပြောသွားပါတယ်။ယူကရိန်းရင်းနဲ့ပတ်သက်ပြီးတော့လဲရုရှားကောင်းဆောင်နဲ့သူတွေ့ဆုံလို့တဲ့သဘောထရမ့်ကပြောဆိုခဲ့ပါရဲ့ရှင်။ကွယ်လွန်သူအမေရိကန်သမ္မတဟောင်းဂျင်မီကာတာရဲ့ရုပ်အလောင်းကိုတော့သူစာတိဂျော်ဂျီယာပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုမနေ့အင်္ဂါနေ့ကတည်ယူလာခဲ့ပါပြီ။သမ္မတတွေအတွက်ထားတဲ့တီးတန့်လေယာဉ် Special Air Mission 39နဲ့သမ္မတဟောင်းကာတာရဲ့ရုပ်အလောင်းကိုတည်ယူလာခဲ့တာဖြစ်ပြီးတော့သူရဲ့မိသားစုဝင်တွေနဲ့အတူမေရီလန်းပြည်နယ်အင်ဒရူးလေတက်အခြေစိုက်စခန်းကိုရောက်လာခဲ့တာပါ။အဲ့ဒီနောက်ဒီအမေရိကန်အလံလွှမ်းထားတဲ့သမ္မတဟောင်းကာတာရဲ့ခေါင်းတလားကိုအမေရိကန်ရေတပ်ကြဆုံစစ်သည်တွေကုန်ပြူတဲ့ US Navy Memorial အဆောက်အဦရှိရာကိုမော်တော်ယာဉ်နဲ့တည်ဆောင်လာခဲ့ပြီးတော့အဲဒီကနေမှတဆင့်အမေရိကန်လွှတ်တော်အဆောက်အဦမှထားရှိပြီးအများပြည်သူလာရောက်ကာရဝပြုခွင့်ကိုလည်းပေးထားမှာဖြစ်ပါတယ်။သမ္မတဟောင်းကာတာအတွက်စာမျက်နှာအခမ်းအနားတွေကိုတော့စနေနေ့ကစပြီးတော့သူ့ရဲ့ဇာတိဂျော်ဂျီယာနဲ့အမေရိကန်ရဲ့ဒီမြို့တော်ဝါရှင်တန်တို့မှကျင်းပနေတာဖြစ်ပါတယ်ရှင်။ ဒီနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနားလောင်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ Glenn Campbell ပါရှင်ဒီ January 8ရက်ပုံထုနေ့မနက်ခင် VOA အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါရုပ်သံအစီအစဉ်တစ်ခုလုံးကို Digital Line တွေကနေဖမ်းယူကြည့်ရှုနိုင်တဲ့အပြင်အစီအစဉ်ပထမနာရီဝက်ကိုတော့ Radio Line တို့မီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်VOA ကိုကြည့်ရှုအားပေးနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်သောတာရှင်များနဲ့တော့မြန်မာပြည်သူအားလုံးကိုယ်စိတ်နှစ်ပါးစမ်းမပေးခင်ကြပါစေကျွန်မခင်မြွှေပါနောက်ဆက်စင်တွေမှာပြန်ဆုံပါဦးမယ်ရှင်